Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2021ခုနှစ် February လ20ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်ပေးနေပါတယ်ဗီဒီယိုနဲ့ဆိုရင် Light Meter 32 49 Light Meter 190ပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်သန်းပ
ါရုရှားတိုက်ခိုက်ခေါင်းဆောင်အချင်းတော်တွေတည်ဆုံခဲ့တဲ့နောက်ရုရှားကိုအရေးယူတန်းခတ်မှုအသစ်လို့ဖို့စဉ်းစားနေတယ်လို့ American သမ္မတကပြောပါတယ်ဂါဇာမှာလူသားချင်းစာနာမှုအရစစ်ပွဲကိုချက်ချင်းရပ်ဆိုင်ဖို့ EU ဥရောပသမဂ္ဂ26နိုင်ငံကတောင်းဆိုတိုက်တွန်းလိုက်ပါတယ်။တပ်ဖွဲ့ဝင်ထောင်ဝန်ထမ်းနဲ့အတူလက်နက်ချခဲ့တဲ့လောက်ကင်တပ်မှုအပါအဝင်ဗမုချုပ်3ဦးကိုစစ်ကောင်စီကတည်တံအပြစ်မိန့်ချခဲ့တယ်လို့စစ်ဘက်ရင်းမြစ်ကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ
်။အဲဒီလိုထိုက်တန်ရောက်သတင်းတွေပြင်ရိုဟင်ဂျာတွေကိုစစ်မှုတန်းဥပဒေနဲ့ဆင့်ခေါ်ဖို့ကြိုးစားတာ။မြေရှားတပ်တို့တပ်ဖွဲ့မှုကြောင့်ပတ်ဝန်းကျင်ပျက်စီးလာတာ။ပြည်ပြပစစ်ဘေးရှောင်နေကြသူတွေအကြောင်းနဲ့စစ်ကောင်စီတိုက်ခိုက်မှုကြောင့်နောက်ဘက်ကကြေးရွာအပြည့်စီသတင်းဆောင်ပါတွေကိုလည်းကြားကြရမှာဖြစ်ပါတယ်။အပစီစစ်စမာတော့သတင်းတော်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တရောက်သတင်းတော်တွေကိုရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တဲရောက်သတင်းတွေကိုနန်းလောင်ကတင်ပြပါအောင်မယ်ခင်ဗျာ။
ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနက်ဗလီအချင်းထောင်ထဲမှာသေဆုံးသွားခဲ့ပြီးတဲ့နောက်ရုရှားအပေါ်ရဲယူတန်းခတ်မှုတွေထပ်မံချမှတ်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ကနဦးတန်းခတ်ပိတ်ဆို့ထားတာတွေရှိပေမဲ့လည်းပိတ်ဆို့တန်းခတ်မှုအသစ်တွေထပ်မံချမှတ်ဖို့စဉ်းစားနေပါတယ်လို့သမ္မတဘိုင်ဒန်ကအင်ပီရိုမှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။နာဗယ်နီတည်ဆုံမှုအတွက်ရုရှားသမ္မတဗလာဒီမီယာပူတင်မှတာဝန်ရှိတယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားတာပါ။နိုင်ငံတကာလုံခြုံရေးအကူအညီဖြင့်ယူကရိန်း၊တိုင်ဝမ်နဲ့အစ္စရေးတို့ကိုဒေါ်လာ95ဘီလီယံထောက်ပံ့ကူညီနိုင်ရေးသမ္မတဘိုင်ဒန်ကြိုပမ်းမှုတွေကို Republican အမတ်တော်များများကဆန့်ကျင်ကောက်ကွက်နေကြချိန်မှာပဲ Navalny တည်ဆုံခဲ့တာပါ။ပါတီနီယက်စ်လုံးရဲ့ထောက်ခံမှုရဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာအဲ့ဒီမူကြမ်းကိုအတည်ပြုနိုင်ခဲ့ကြပေမဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Mike Johnson ကအသုံးစိတ်မူကြမ်းကိုအောက်လွှတ်တော်မှာမဲပစ်အတည်ပြုနိုင်ရေးဆောင်ရွက်တာမျိုးမရှိတဲ့အတွက်နှောင့်နှေးကြံကြနေတာပါ။သမ္မတဟောင်း Donald Trump ကအခုလိုအကူအညီထပ်ပြီးတော့ပေးမကိုဆန့်ကျင်ကန့်ကွက်ထားတာကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်။ဥရောပသမဂ္ဂ EU အဖွဲ့ဝင်26နိုင်ငံတို့ကဂါဇာဒေသကစစ်ပွဲကိုလူသားချင်းစာနာမှုအရချက်ချင်းရပ်တန့်မှုရာဖာမြို့ကိုတိုက်ခိုက်နေရတွေချက်ချင်းရပ်ဖို့ February 19ရက်တနင်္လာနေ့မှာတောင်းဆိုလိုက်ကြတာကြောင့် EU နိုင်ငံခြားရေးမှူးဝါဒဂျီအေဂဲဂျိုးဆက်ဘောရက်ကပြောပါတယ်။ဂါဇာဒေသစစ်ပွဲတွေရေရှည်ရပ်တန့်သွားစေမယ့်အပြစ်ခံရဆဲမှုချက်ချင်းစတင်မှုဖမ်းဆီးထားတဲ့ဒဇဂန်တွေကိုချွင်းချက်မရှိပြန်လုပ်ဖို့လူသားချင်းစာနာမှုအကူအညီတွေထပ်မံပေးပို့ခွင့်ပြုဖို့လည်း EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ကိုလက်မမထိုးတဲ့တခုတည်းသောအဖွဲ့ဝင်နိုင်ငံနာမည်ကတော့ Mr. Borrell ကပြောမသွားပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းကအလားတူထုတ်ပြန်ချက်ကို Hungary နိုင်ငံကတဘောမတူပယ်ချခဲ့မှုတယ်လို့သံတမန်အတိုင်းအဝိုင်းကပြောပါတယ်။ကာစာဒေသတောင်ဘက်ဆွန်းကမြို့ကိုအစ္စရေးတပ်တွေမြေပြင်ထိုးစစ်ဆင်မှုတွေအရှိန်မြှုပ်မှုပြင်ဆင်နေတာပါ။အဲ့ဒီမြို့ဟာငါးလနေပါရှိလာပြီဖြစ်တဲ့စစ်ပွဲမှာဟားမတ်စ်တို့ထိန်းချုပ်ထားတဲ့နောက်ဆုံးလက်ကျန်နေရာတစ်ခုလည်းဖြစ်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနာဗယ်နီရဲ့ကျန်းရည်သူစနစ်တဲ့ယူလီယာနာဗယ်နယာကသူ့ခင်မွေးရဲ့အလုပ်တွေကိုဆက်ပြီးတော့လုပ်ကိုင်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံလွတ်လပ်မှုအတွက်ဆက်လက်တိုက်ပွဲဝင်ရမယ်လို့တနင်္လာနေ့မှာပြောပါတယ်။သူနဲ့အတူရပ်တည်ကြဖို့လဲယူလီယာကတိုက်တွန်းတောင်းဆိုသွားပါတယ်။ကျမခင်မွန်းကိုဗလာဒီမီယာပူတင်ကတပ်ဖြတ်ခဲ့တာပါလို့လဲအွန်လိုင်းဗီဒီယိုမှာပြောထားပါတယ်။အရေးအကြီးဆုံးကတော့အလက်ဆီနဲ့ကျမတို့အားလုံးအရင်ကတည်းကပို့ပြီးတော့ရေရဲဝုံးဝုံးဆက်လက်တိုက်ပွဲဝင်သွားကြဖို့ပဲလို့လဲပြောဆိုထားပါတယ်။အတိတ်ဆက်ဝါးအနည်းကအချင်းထောင်မှာပြီးခဲ့တဲ့တောက်ကြနေကအထက်အခံကောင်းဆောင်နာဗယ်နီတည်ဆုံခဲ့တဲ့အပေါ်ပြည်တွင်းမှာရောနိုင်ငံတကာကပါစိတ်ဆိုးသောသာထွက်ခဲ့ကြတာပါ။နာဗယ်နီတည်ဆုံမှုအတွက်အနောက်နိုင်ငံကောင်းဆောင်တွေကရုရှားအစိုးရကိုလက်ညှိုးထိုးကြသလိုအမေရိကန်သမ္မတအကျိုးပါတယ်ကတော့နာဗယ်နီတည်ဆုံမှုမှာသမ္မတပူတင်တာဝန်ရှိတယ်လို့တောက်ကြနေကပြောပါတယ်။နာဗယ်နီကြုံခဲ့ရတဲ့ဖြစ်ဟာပူတင်ရဲ့ရက်ဆက်ကြမ်းကြုတ်မှုရဲ့သက်သေပဲလို့လည်းပြောပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးဝါဒအကြီးအကဲဂျိုးဆက်ဘိုရိုက်ကလည်းနာဗယ်နီကွယ်လွန်ခဲ့ရတဲ့အပေါ်အလွန်ဝမ်းနည်းမိကြောင်းဗလာဒီမီယာပူတင်နဲ့သူ့ရဲ့အာဏာရှင်အစိုးရအဖွဲ့ကတာဝန်ခံမှုရှိရလိမ့်မယ်လို့ X လူမှုစာမျက်နှာမှာတင်လာနေကဖော်ပြထားပါတယ်။ရုရှားအစိုးရကတော့အဲ့ဒီစွပ်စွဲချက်ကိုပြင်းပြင်းထန်ထန်ညှင်းဆိုထားပါတယ်။
View American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ 92.32 kHz 933 9နဲ့938တုံညာ လိုက်တိုမီတာ49 kHz 6.53 ညပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံသားနှစ်ဦးသေဆုံးခဲ့ရတဲ့လေမတော်တဆမှုဖြစ်ပွားခဲ့ပြီးတဲ့နောက်လူမျိုးရေးကင်းလယ်ယာတွေကိုတုံ့ပြန်ဆောင်ရွက်မယ်လို့တရုတ်အစိုးရကပြောဆိုခဲ့ပြီးမကြာခင်မှာပဲတရုတ်ကမ်းခြေဆောင်တပ်တာဝန်ရှိသူ6ဦးတာဝန်တင်မောဘော်ကိုတင်လာတဲ့ကခိတတက်လာကြတယ်လို့တာဝန်တာဝန်ရှိသူတွေကပြောပါတယ်ပြည်ခရတဲ့ဘက်ကတာဝန်ပိုင်ကင်မန်ဂျွန်နီတာဝန်ကမ်းဆောင်တပ်ကင်းလယ်နေချိန်မှာပဲတရုတ်နိုင်ငံသား4ဦးတင်ဆောင်လာတဲ့ဆက်လက်တစင်းတင်မောက်ခဲ့တာပါစစ်လေပေါ်ပါလာတဲ့လူလေးဦးစလုံးရေထဲခုန်ချခဲ့ရမှာသူတို့ထဲကနှစ်ဦးကတော့နောက်ပိုင်းမှာသေဆုံးသွားပါတယ်။ကယ်တင်ထားတဲ့ကျန်တဲ့ဦးကိုတော့ကင်မန်ကျွန်းမှာပဲထိန်းသိမ်းထားပါတယ်။တာဝန်ကတော့တားမြစ်ရေပြင်နယ်နမိတ်ထဲစစ်လေဝင်လာတဲ့အတွက်အခုလိုဆောင်ရွက်ရတာဖြစ်တယ်လို့ကာကွယ်ပြောဆိုထားပါတယ်။တရုတ်နိုင်ငံကလည်းဒေသရင်းလုံခြုံရေးအတွက်ကင်းလက်စစ်ဆေးတာတွေကိုတုံ့ပြန်ဆောင်ရွက်မယ်လို့ပြောပါတယ်။ခရီးတဲ့23ဦးနဲ့တင်မောသား12ဦးလိုက်ပါလာတဲ့အပျော်စီတင်မောဘော်ကိုတက်လာတဲ့တရုတ်ကမ်းဆောင်တပ်အရာရှိတွေကတင်မောလမ်းကြောင်းတင်မောလိုင်စင်ကပတိန်နဲ့တင်မောသားတွေရဲ့လိုင်စင်တွေကိုစစ်ဆေးခဲ့တယ်လို့လည်းတိုင်ဝမ်ကကြေညာချက်ထုတ်ပြန်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနူရီစတန်ဒေသမှာနှင်းတွေအကြီးအကျယ်ကျဆင်းခဲ့တာကြောင့်မြစ်ပြွာကလူ25ဦးထက်မနည်းသေဆုံးပြီးတော့10ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မြစ်ကြီးတွေနှင်းတွေနဲ့အပြည့်အစီအပိုင်းဆိုင်တွေကနူရီစတန်အရက်ကတာတင်တောင်ကြားထက်ကိုတင်းငွေတွေနဲ့ညကပြိုကျစီးဆင်းလာတာကြောင့်အခုလိုထိခိုက်သေဆုံးရတာဖြစ်တယ်လို့တဘာဝဘေးဒဏ်ဆိုင်ရာစီမံခန့်ခွဲဌာနပြောခွင့်ရဂျာနာဆတ်စ်ကတင်းလာနေမှာပြောပါတယ်။သေဆုံးသူအရေအတွက်ထပ်တိုးလာနိုင်ခြင်းရှိတယ်လို့လည်းပြောခွင့်ရသူက AFP သတင်းဌာနကိုပြောပါတယ်။ပါကစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နာရီစတန်ဒေသဟာတောတောင်ထိုးထွက်တဲ့အရာလည်းဖြစ်ပါတယ်။နှင်းတွေတိတ်သေးစွာကျနေတဲ့အတွက်အထူးကလက်မကြီးတစ်ခုပိတ်နေသလိုတိမ်တွေထူပြီးတော့မိုးတွေပါရွာနေတဲ့အတွက်ရဟယင်တွေလည်းမဆင်နိုင်ပဲကူညီကယ်ဆယ်ရေးနှောင့်နှေးနေရတယ်လို့ဒီသန္ဓရတာဝန်ရှိသူတွေကပြောပါတယ်။ရှာဖွေကယ်ဆယ်ရေးသမားတွေဟာနှင်းတွေအဆင်မပြတ်ကျနေတဲ့ကြားမှာပဲအပြည့်အစည်ပုံးတွေအောက်ကလူတွေကိုရရပစ္စည်းကိရိယာတွေနဲ့လူထုတ်ကယ်တင်နေရတယ်လို့လည်းအရာရှိတွေကပြောပါတယ်။တရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့ဒေသကုတ်ကဲမှုစစ်ဌာနချုပ်ဟာပြည်ခရဲလာတဲ့မှာပဲတပ်ဖွဲ့ဝင်ရာနဲ့ချီအတူလက်နဲ့ချခဲ့ပြီးတော့မဟာပြူဟာကျတဲ့လောက်ကန်မျိုးကိုညင်အောင်မဟာမိတ်တွေလက်ထဲထိုးအပ်လိုက်တဲ့အတွက်ဆိုပြီးတော့ပုံမှုချုပ်သုံးဦးကိုစစ်ကောင်စီတပ်ကတည်တံချမှတ်ခဲ့တယ်လို့စစ်ဘက်သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ AFP သတင်းဌာနကသတင်းလာနေမှာဖော်ပြပါတယ်လောက်ကိုက်တပ်မှုအပအဝင်ပုံမှုချုပ်သုံးဦးတို့ကိုတည်တံပေးခဲ့ကြောင်းနာမည်မဖော်လိုတဲ့စစ်ဘက်သတင်းရင်းမြစ်က AFP ကိုပြောပါတယ်အခြားစစ်ဘက်သတင်းရင်းမြစ်တခုကလည်းဒီသတင်းကိုအတည်ပြုခဲ့တာပါ။လောက်ကైကရာနဲ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကညင်အောင်မဟာမိတ်တို့ထံဇန်နဝါရီလအတွင်းလက်နက်ချခဲ့ကြတာဟာမြန်မာစစ်တပ်အတွက်သောစေစုနှစ်နှစ်ချီအတွင်းအကြီးမားဆုံးကြာရှုံးမှုလည်းဖြစ်သလိုစစ်ဘက်ထောက်ခံသူတွေကြားဝေဖန်တန်တွေလည်းထွက်လာခဲ့တာပါ။တေတံစီရင်ချက်ကိုဘယ်တော့မှချက်မှတ်ခဲ့တာလဲဆိုတာကိုတော့စစ်ဘက်သတင်းရင်းမြစ်တွေကအသေးစိတ်မပြောပါဘူး။ပုံမှုချုပ်သုံးဦးစလုံးစစ်ဘက်ကထိန်းသိမ်းထားတာကြောင့်စစ်ကောင်စီပြောခွင့်ရသူက AFP သတင်းဌာနကိုပြစ်ခဲ့တာကအတည်ပြုထားပါတယ်။မြန်မာနိုင်ငံရဲ့စစ်ဘက်ဥပဒေအရခွင့်ပြုချက်မရဘဲနဲ့ရာထူးကိုစွန့်ခွာရင်တေတံအပြစ်ပေးနိုင်ပါတယ်။အခုထွက်ပေါ်လာတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်ဘက်ပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရဘူးလို့လည်း AFP သတင်းဌာနမှဖော်ပြထားပါတယ်။
နောက်ခင်းကြောင့်အစိုးရသတင်းတွေကိုနန်းလောင်ကတင်ဆက်ခိုင်းလာပါအခုတော့ကျွန်တော်တို့သတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်စီဥပဒဥပဒေကိုအသက်သွင်းခဲ့တဲ့စစ်ကောင်စီကရခိုင်ပြည်နယ်မှာရှိတဲ့ ITP ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုတပ်မတော်ဝဲဝင်မှုအပြစ်ထံဖိအားပေးနေတဲ့ကြောင့်ဒေသခံရိုဟင်ဂျာတွေကတနင်္လာနေ့က VOA ကိုပြောပါတယ်ရိုဟင်ဂျာတွေကိုလူသားတိုင်းတစ်ဖွဲ့အသုံးချဖို့နိုင်ငံရေးအရအများထုတ်ဖို့မြန်မာစစ်တပ်ကကြိုးပမ်းနေတာဖြစ်တယ်လို့ NUG အစိုးရကလည်းတုံ့ပြန်လိုက်ပါတယ်မအင်ဂျင်နိုင်ကအသေးစိတ်ပြောပြမှာပ
ါရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတော့အမှုတင်ဆွဲချက်အဆင့်ထိရောက်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဆိုးရွားလာတဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုတခါစစ်တပ်ကသူတို့တပ်တွေထဲဝင်ပြီးရခိုင်တွေကိုပြန်တိုက်ဖို့စီရင်ခံနေရကြောင်းဒေသခံရိုဟင်ဂျာလူငယ်တအုပ်က VOA ကိုအခုလိုပြောပါတယ်
အကျွန်တော်မောင်တော်ဘူတီတောင်စစ်တပ်ကမှဆိုလို့ရှိရင်စစ်တပ်ကရွာကိုလာပြီလို့ပေါ့နော်အဲ့ဒါသူတို့စစ်တပ်လာရတဲ့ရွာပေါ့အစစ်တပ်ဆိုလို့ရှိရင်ဒုက္ခသည်စခန်းမှာလာလာပြီးတော့မှသူတို့ပြောတယ်အရင်ဆုံးဒီကမ်ပေကခေါင်းဆောင်တချို့နဲ့သူတို့ဆွေးနွေးတိုင်ပြီးတော့မှခင်ဗျားတို့မှလက်နဲ့ခံရမှာပေါ့နော်အဲခင်ဗျားတို့ ဟိုမှာခင်ဗျားတို့မှလည်းတာဝန်ရှိတယ်ပေါ့နော်ဒီခင်ဗျားတို့ကလည်းဒီမြန်မာတရားလူတွေဖြစ်တယ်အဲ့တော့ဒီခင်ဗျားတို့အခွင့်အရေးကိုခင်ဗျားတို့မှပဲဒီလက်နက်ခံပြီးတော့လောက်ရမယ်ဆိုတာပြောနေတာတွေ့ရတယ်
ဒါပြင်မောင်တော်ဒေတာမှာဆိုရင်မြန်မာစစ်တပ်ကရိုဟင်ဂျာတွေကိုချင်းချောက်ပြီးမဖြစ်မနေတက်သေးဝင်ဖို့ဖိအားပေးနေကြောင်းလဲသူကအခုလို့ပြောပါတယ
်ဒီ February 17အဲ့ဒီရက်တွေမှာကြတော့ဒီစီကောင်စီကပေါ့သူတို့တွားရတဲ့နေရာကိုသွားပြီးတော့မှပြောဟာမှုဘုံမှုပူကြီးအစင်းရှိတဲ့ဒီသူတို့စီကောင်စီတက်တွေသွားပြီးတော့အဲ့လိုမျိုးဆွေးနွေးတာလေးရှိတယ်ပြီးရင်တစ်ဖက်ကခင်ဗျားတို့လက်နဲ့မခံဘူးဆိုလို့ရှိရင်ငါတို့တတ်မှတ်ဖြစ်နေဆိုတဲ့ဟာလေးပေါ့နော်သူချင်းချောက်မှုတွေလည်းတအားကြီးကိုလုပ်တယ်လို့ကျွန်တော်ကြားသိရပါတယ
်စီကောင်ဆောင်ဘူချုံမှုကြီးမင်းအောင်လှိုင်အမိန့်နဲ့ February 10ရက်နေ့ကအသက်သွင်းခဲ့တဲ့ပြည်သူစစ်မှုတမ်းဥပဒေကိုအကောင့်ထည့်ဖော်ဖို့ကြိုးပမ်းတဲ့အနေနဲ့ပြီးခဲ့တဲ့သတင်းဘက်ကစပြီးစစ်တွေ IDP Rohingya ဒုက္ခသည်စခန်းတွေနဲ့မောင်းတော်ဒေတာကရွှေစာတို့ညောင်မင်းကြီးစတဲ့ Rohingya ရွာတွေမှာစစ်တပ်ဗျူဟာမှုအဆင့်အပါအဝင်အခြားစစ်တပ်အရာရှိကြီးတွေကိုတိုင် Rohingya အတိုင်းဝိုင်းခေါင်းဆောင်တွေကိုဖုန်းဆက်တာတွေ့ဆုံပြောဆိုစည်းရုံးနေတာတွေရှိနေတယ်လို့ VOA ကစုံစမ်းသိရှိရပါတယ်ရိုဟင်ဂျာတွေကိုစစ်တပ်ထဲဝင်ဖို့စစ်ကောင်စီကကြိုးပမ်းနေတဲ့အပေါ်ဆော့ဆော့ကပြောသွားတဲ့ရိုဟင်ဂျာလူငယ်ကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်ရိုဟင်ဂျာလူငယ်တယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီစစ်တပ်ကဘုံရံသူဖြစ်တယ်ပေါ့နော်ဒီစစ်ကောင်စီကဘုံရံသူဖြစ်တယ်ရိုဟင်ဂျာကမခောက်ဘူးပေါ့နော်ဒီမြန်မာပြည်တစ်ပြည်လုံးကိုသူတို့ရရဆက်ဆက်တတ်ဖြတ်နေတာစေစုနေပေါင်းများစွာကြော်ပြီပေါ့နော်တနင်္ဂနွေလုံးကိုဒီရရဆက်ဆက်တတ်ဖြတ်နေတဲ့စစ်တပ်ကအခုလာပြီးတော့မှကျွန်တော်တို့ကိုလက်နဲ့တတ်ဆင်ပေးတယ်ဆိုတာကဘယ်လောက်ကြီးရုပ်ထီးရှိသလဲဆိုတာလည်းကျွန်တော်မှစဉ်းစားလို့ရတယ်။ဒုတိယချက်ကဟုတ်ပြီကျွန်တော်တို့ဒီအာကန်ဆိုတဲ့ဒေသမှာပေါ့နော်ကျွန်တော်တို့ဒီစစ်တပ်နဲ့ပေါင်းပြီးတော့မှတခြား community တွေရှိတဲ့ရခိုင်ရိုဟင်ဂျာချက်ကမပေါ့နော်ဒီလူမျိုးပေါင်းစုလူနည်းစုအားလုံးနဲ့ကျွန်တော်တို့တဟဇတာရှိရှိတော်ရန်ကြီးချေကိုကျွန်တော်တို့တည်ဆောက်လို့ရမလားပေါ့နော်။အဲ့ဒါလည်းရန်စဉ်းစားဖို့လိုတယ်လို့ကျွန်တော်ပြောရှင်ပါလေတတိယချက်ကဘာလဲဆိုလို့ရှင်ဒီစစ်တပ်ဒီကျွန်တော်တို့ဒီလိုမျိုးချစ်လို့တာဒီလိုမျိုးလက်နဲ့တက်ဆင်ပေးပြီးတော့မှ training တွေပေးပြီးတော့မှသူတို့ရှိလို့မဟုတ်ဘူးသူတို့ရဲ့အပင်းနေကလူဒင်းစားရိုဟင်ဂျာကိုပေါ့နော်ဒီဂျင်နိုဆိုက်ကံရတဲ့ရိုဟင်ဂျာကိုသူတို့ရဲ့စစ်ကောင်စီရဲ့ချိုးစစ်ပွားအတွက်အချို့အမြတ်တော့ဖို့တာရိုဟင်ဂျာကိုတုံရှားနေတာဖြစ်တယ်
အခုလိုရိုဟင်ဂျာတွေကိုမြန်မာစစ်တပ်ထဲဝင်ဖို့အတင်းကျပ်ဖိအားပေးနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်ဖို့ကြိုးစားပေမဲ့အခုသတင်းကြေညာချိန်အထိဆက်သွယ်လို့မရသေးပါဘူးစစ်မှုထမ်းဥပဒေကိုလိုက်နာဖို့6တလဲ6တလဲလုပ်နေတဲ့စစ်ကောင်စီလုပ်ရက်ကိုရိုဟင်ဂျာတွေအနေနဲ့ပြက်ပြက်သားသားဆန့်ကျင်ဖို့လိုကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဒုဝန်ကြီးဦးအောင်ကျော်မှုက VOA ကိုခုလိုပြောပါတယ်
အဲ့တော့ရိုဟင်ဂျာရဲ့သားတွေလက်သေးကိုဒီလက်နက်တက်ဆင်ပြီးမှတော့မဟုတ်ဘူးသူတို့နီးမျိုးစုံတွေကတော့ဒီနေရာမှာဘလူသားအဲဒီတိုင်းတပွေနိုင်ငံရေးခင်းချင်းမှာအသုံးချဖို့ကြိုးစားနေတဲ့ဒီအရာဖြစ်ပါတယ်ပေါ့စစ်ကောင်စီကအဲ့လိုမျိုးဖိအားပေးပြီးတော့ပဲဖြစ်ဖြစ်အဲချောမော့ပြီးတော့ပဲဖြစ်ဖြစ်အဲဟိုကလှုပ်လာခဲ့တယ်ရှိတော့ကျွန်တော်တို့အနေနဲ့ဒါတွေကိုတက်ပြတ်တသားနဲ့ညင်းမှုလို့ရတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဒီရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကသူတို့တက်ထဲဝင်ဖို့လိုက်ပြီးစီးယုံနေတဲ့အကြောင်းရင်းကိုဘယ်လိုမြင်လဲရှင
်အဓိကကတော့တိုက်တန်းရှုံးနေတယ်မြေပြင်မှာသူတို့မှလူဆုံးရအရင်မြစ်ကမရှိတဲ့လောက်အနေပါတယ်ပေါ့အဲ့ဒီအတွက်နောက်ဆုံးသူထွက်ပေါက်ရှာတဲ့ခါကျရင်ဒီအဲဒုက္ခပေါင်းပေါင်းများစွာနဲ့ဒီရှင်းတန်းနေထိုင်ရတဲ့ရိုဟင်ဂျာတွေကိုဒီဒဇာကန်အနေနဲ့သူတုံ့ချဖို့ကြိုးစားတာဖြစ်တယ်အဲ့တော့ဒါကိုသူတို့အသုံးပြုပြီးတော့ဒီအေကိုတိုက်ရင်များနိုင်မလားဆိုတဲ့ဟိုပါပေါ့အဲဒါပေမဲ့ဘယ်လိုမှဖြစ်ဖြစ်ကျွန်တော်တို့ကရခိုင်ပြည်နယ်မှာတခြားလူမျိုးစုတွေနဲ့အတူအာဒီအေတူပူမြပေါ့လေအဲငင်းချမ်းစွာသူရှင်ပြနေထိုင်ခဲ့တဲ့အဲတက်တည်တာတကဒီတမိုင်းထောက်ထားတွေလည်းကျွန်တော်တို့အများကြီးရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီစစ်ကောင်စီရဲ့ကုလလုံရဲ့ကတော့ဘယ်လိုမှအလုပ်ဖြစ်မဲ့ရမဟုတ်ပါဘူးခင်ဗျ
ပြခဲ့တဲ့နှစ်နိုဝင်ဘာလကစတင်ခဲ့တဲ့စစ်ကောင်စီနဲ့ရခိုင်တပ်တော် AA ကြားတိုက်ပွဲတွေဟာဆက်ပြီးပြင်းထန်နေသလိုရိုဟင်ဂျာရွာတွေမှာအခြေစိုက်တဲ့ AA တပ်တွေကိုစစ်ကောင်စီကအပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေတွင်ရိုဟင်ဂျာအရက်သားဒါဇင်နဲ့ချီတေဆုံးခဲ့ကြောင်းဒေတာရင်းလူခွင့်ရေးအဖွဲ့အစည်းတွေကထုတ်ပြန်ကြေညာထားပါတယ်ရှင
်မိုင်းကျန်တိုင်းတင်ပြခဲ့တာပါအခုတော့ထိုင်းနိုင်ငံရောက်တဲ့စစ်ရှောင်းတွေကြောင့်မပြောခဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတွေရပ်တန့်နေပြီမဲ့မြန်မာပြည်တွင်းကမြေရှားတပ်တုတွေကိုတော့တရုတ်ကအလုံးကြီးနဲ့တူးဖော်သဲယူနေတယ်လို့ကချင်ဒေသခံတွေကပြောတဲ့အကြောင်းလေးတင်ဆက်ချက်ပါတယ် မြေရှားသတ္တုဥပ္ပေါ်ထုတ်လို့ရပါပြင်းထန်တဲ့လုပ်ငန်းသုံးဓာတုစေဝါတွေလည်းအသုံးပြရတာကြောင့်တတော်ပြုံးသိမှုနဲ့တောက်သုံးရေရှားပါတဲ့နောက်ဆက်တွဲပြဿနာတွေကိုလည်းဒေသခံတွေကြုံတွေ့ရတယ်လို့သိရပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုကိုသားညူကပြောပြပါပါ
မြန်မာနိုင်ငံဘက်ကစစ်ပွဲတွေကြောင့်နှစ်နိုင်ငံနစ်ဆက်ကုံသွေးရေးရပ်တန့်သွားပြီမဲ့ကချင်ပြည်နယ်ကတူဖို့ရရှိတဲ့မြေရှားတပ်တွေအတွက်တော့တရုတ်နိုင်ငံဘက်ကနစ်ဆက်ကိတ်ကိုဖွင့်ပေးထားပါတယ်အကြီးကျယ်တူဖို့ထိုးလုံမှုတွေနဲ့အတူလောက်ွက်တပ်တွေတူပွားနေပြီးတော့မြေယာဆုံးရှုံးတာတက်တော်ပြုံးတိတာတပ်သုံးရေအစိတ်တက်တာစတဲ့ဆိုးကျိုးတွေခံစားနေရတဲ့အကြောင်းဒေသခံတွေကပြောကြပါတယ
်
ဒါတွေကိုရပ်တန့်ဖို့အတွက်ကန့်ကွက်နေတဲ့အကြောင်းလဲဗမော်မြို့ကန်ဒေသခံတွေကပြောပါတယ်
ဒီအဆိုးကျိုးတွေနဲ့ညနေကိုတွေ့နေနေရပါတယ်အခုဒီအဲ့မှာအလုပ်သားလုပ်တဲ့လူတွေလည်းဒီအန်လာတို့ရပတ်အောင်လာတို့ခြာခဲ့ပတ်စံဒီမားတွေကသူတို့ကိုပြန်ဆူလာတာပါပြန်မနောက်တော့တဲ့အစ်စ်တဲ့ဖြစ်တဲ့ခါကျတော့ကြောက်တယ်ပေါ့ပြီးလို့ရှိရင်အန်နီနေရာတွေတောက်ကုန်းတွေဆိုလည်းသူပြော့တွေကတော့အကုန်လုံးအယောင်ဝဝသွားတယ်ပေါ့နေနေဒီကျွေးတဲ့ခါကြီးနဲ့ခါကျတော့သူတွေကပြည့်စည်သွားမှရဲ့အဲ့ဒါအစ်စ်တဲ့မှုရေချိတ်ချောက်ချင်းလို့ကိုယ်တိုင်နေရတဲ့ခါကျတော့
ကန့်ကွက်နေရပါချီဖွေးကျန်ကဖျဲနဲ့ပံဝါမျိုးဗမောခင်ကမိုးပေါင်းမျိုးနယ်တွေမှာတရုတ်နိုင်ငံသားတွေကပဲဥဆောင်ပြီးတော့မြေရှားတပ်တွေကိုထုတ်လုပ်နေကြတယ်သိရပါတယ်ထုတ်လုပ်တဲ့လောက်ကွက်တွေလည်းတဖြည်းဖြည်းကျေပြန့်လာတဲ့အကြောင်းကချင်ဒေသခံတွေကပြောပါတယ်ဒါတွေကိုဖြည့်ရှင်းပေးဖို့ကချင်လွတ်မြောက်ရေးတပ်မတော် KIA ကိုချီဖွေးဒေသခံတွေကပြီးခဲ့တဲ့ရက်ပိုင်းတောင်းဆိုမှုတွေရှိခဲ့ပေမဲ့ KIA နဲ့ဒေသခံတွေပဲထိတ်တဲပြိပခါဖြစ်ခဲ့ရပါတယ်တကယ်တော့အင်ဂျင်ချင်းတရုတ်နိုင်ငံရဲ့သွားမှုမှုကပဲအခေအားကျလိုက်မယ်လို့မြေရှားတပ်ထုတူဖော်မှုစက်ငင်ကန့်ကွက်ရေးဦးဆောင်ကော်မတီတစ်ခုရဲ့တာဝန်ခံက VOE ကိုပြောပါတယ်
။ဒီအင်ဂျင်ချင်းနိုင်ငံသွားစုပါပေါ့ကနိုင်ငံဆိုတဲ့ခါကျတော့သူတို့ရဲ့ဒီအားဒီဘက်ကလည်းလက်ခံတယ်ပေါ့။ဒီမှာတရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့ပေါင်းကျော်နဲ့ဦးစီးနေတဲ့ဒီချောင်းတွေကိုသူတို့စိတ်ဝင်စီးနေတယ်ဒီဒီဖို့ရှင်ပြောကခုပြုပါဦး။မြန်မာနိုင်ငံဘက်ကိုပြီးသွားနိုင်တဲ့ပြီးနိုင်တဲ့မြစ်ချောင်းအဲ့ဒါမှလည်းဒီပေါ်ပြစ်ပြုလုပ်တယ်ပြီးလို့ချင်းဒေတာဆက်ကုန်ရောတော့ဥပမာတော့၆ဘောတို့ပြစ်ကြားပြီးတော့အမျိုးမျိုးပါပဲအမျိုးကားတော့ကိုနေလည်းသလိုအရင်ကလိုသလိုမယူတော့ဘူးပေါ့အဲ့ဒါလေးကတော့ဒေတာခံနေဆက်ကတော့သူတို့ရဲ့ခံစားရမဲ့အရာတွေပဲပေါ့ပုံပြီးဆိုတာဒီအင်းကြီးချင်းပြေအမီနဲ့ပါမူဝါဒမှာလည်းချမှတ်တဲ့အစီတရားမတလာကျူးလာတော့ကျွန်တော်တို့ကတော့သာအကျူးရရမှာပါဗျာ
တရုတ်နိုင်ငံဟာတစ်ချိန်လုံးကတော့သူ့ရဲ့နိုင်ငံထဲမှာပဲမြေရှားတပ်တွေကိုတူးဖို့ထုတ်လုပ်ခဲ့ပေမဲ့သဘောအပတ်ဝန်းကျင်ညီညာမှုတွေကြောင့်မြန်မာနေဆက်ဘက်မှာရွှေ့ပြောင်းထုတ်လုပ်ခဲ့တာပါအချိန်ကြာလာတဲ့အမျှဒီလုပ်ငန်းခွင်တွေတိုးချဲ့လာပြီးတော့ကချင်ဒေသခံတွေရဲ့လူမှုစီးပွားနဲ့သဘောအပတ်ဝန်းကျင်တွေကိုပါထိခိုက်လာပါတယ်စင်းသူတွေအဖွဲ့ statistical ရဲ့အချက်အလက်ဆိုရင်တော့မြန်မာနိုင်ငံရဲ့မြေရှားတပ်ထုတူဖော်မှုက2018ကနေပြီးတော့တဖြည်းဖြည်းတက်လာပြီးတော့2023ခုနှစ်မှာအမြင့်ဆုံးကိုရောက်လာပါတယ်2023ခုနှစ်ထဲ metric ton ချင်း 38,000 ထုတ်လုပ်ခဲ့တယ်လို့ဆိုပါတယ်ဒီပမာဏကြောင့်ပဲမြန်မာနိုင်ငံကကမ္ဘာမြေရှားတပ်ထုထုတ်လုပ်မှုရဲ့တတိယအဆင့်ကိုရောက်ရှိလာတဲ့အကြောင်း statistical ကအခုဒီ February 12ရက်နေ့မှာထုတ်ပြန်ပါတယ်တရုတ်နိုင်ငံက2023ခုနှစ်မှာ metric ton ချင်း 23,000 နဲ့အများဆုံးဖြစ်ပြီးတော့ကမ္ဘာထုတ်လုပ်မှုရဲ့80ရာခိုင်နှုန်းနီးပါးရှိပါတယ်။အမေရိကန်နိုင်ငံကတော့ 12.29 ရာခိုင်နှုန်းနဲ့ဒုတိယမြောက်အများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ statistical ကဖော်ပြထားပါတယ်။တရုတ်နိုင်ငံကထုတ်လုပ်တဲ့မြေရှားတပ်တွေ40ရာခိုင်နှုန်းကိုမြန်မာနိုင်ငံကနေပြီးတော့ရရှိတဲ့အကြောင်းနိုင်ငံတကာသတင်းတချို့မှာဖော်ပြကြပါတယ်။2023ပထမ6လမှာတင်မြန်မာနိုင်ငံကတရုတ်ကိုအမေရိကန်ဒေါ်လာ983တန်ဖို့ရောင်းချခဲ့တယ်လို့တရုတ်ကောက်ခွန်စီးထာနာ CCD ကမကြသေးခင်ကပဲဖော်ပြထားပါတယ်ကျွန်တော်တားညူပ
ါအခုတော့ပြည်တွင်းဆက်ရှောင်းပြည်သူတွေရဲ့ဘဝကိုပြောပြချင်ပါတယ်ဘုကိုတိုက်ဒေသကြီးတောင်ဟူခဲထားသမင်မြို့နယ်ဇရက်ချီမြို့တိုက်ပွဲကြောင့်တောင်ဟူမြို့ပါဝင်နေရာအနှံ့ကိုစစ်ဘေးရှောင်နေတဲ့ပြည်သူတောင်ခွန်းနဲ့ရှိနေပြီးအဲ့ဒီတဲကနေရပြန်သူလူငယ်တချို့ဖမ်းဆီးခံရတာကြောင့်ဆဲကျော်သက်လူငယ်တွေဟာနေအိမ်ကိုမပြန်ရဲကြသေးလို့ဆိုပါတယ်ဒီသတင်းကို VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်
ပဲခူးတိုင်းဒေသကြီးတောင်ငူခရိုင်ထန်းတပင်မြို့နယ်ဇရက်ကြီးမြို့တိုက်ပွဲကြောင့်တောင်ငူမြို့အပါဝင်နေရအနှံ့ကိုစစ်ဘေးရှောင်နေကြတဲ့ပြည်သူတောင်ကနန်းနဲ့ရှိနေပြီးဖေဖော်ဝါရီလ9ရက်နေ့ကစတဲ့တိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်နေရက်ကိုအခုထိမပြန်ရသေးသူတွေလည်းရှိနေပါတယ်တချို့လူငယ်တွေကတော့နေအိမ်ကိုပြန်တဲ့အခါမှာစစ်တပ်ကဖမ်းဆီးမှုတွေရှိနေတဲ့အတွက်စေကျော်တက်ရွယ်လူငယ်တွေဟာပေါ်တာဆွဲမှာကိုစိုးရင်ပြီးနေရမပြန်ရဲကြဘူးလို့လဲစစ်ဘေးရှောင်တွေကိုအကူအညီပေးနေသူဒေသခံတို့ကပြောပါတယ်
ဖြစ်ရ
ိုင်ပါတယ်ဘာမှမဟုတ်တော့ဘူးဆုံးသုံးချီတယ်အများကြီးတမန်တော်ပေါ့ဗျာခဏလောက်ဒီရှင်တယ်ဘယ်နည်းအောက်ပေါ့ဘယ်နည်းအောက်ဒီရှင်ကိုအစွန်တော့ဘယ်နည်းဒီသားပေါ့အရွယ်ရောက်ပြီးတော့အရှိတ်ဖို့အရွယ်ကြီးဒီသားရောနည်းနည်းဒီအောက်အပ်ဒီအောက်ဒီသားဘာလို့အဲ့ပေါ်တာဆိုရင်ဒါ story ဟာတော့ဒီသားပေါ့တော့ဘာလို့အဲ့ဒါအစကြီးပိုင်းလောက်ပဲပြန်နေရတယ်ဘာလဲမှဒါတော့အမ်စစ်ဒီဆောင်တော့ခံတော့အစွန်ခေကတော့လည်းနည်းအဲ့ဒီတော့လာပြီးခင်ဗျတော့ကိုယ်အိမ်မှာပေါ့အပြီးတစ်ခုလို့အတားလေးပြန်ပို့ရတဲ့ပြန်လာတဲ့ခရီးတစ်ခုရှိတယ်အဲ့ဒီအခေါ်မှာတက်လာပြီးပြန်လာတာဒီကတော့ပေါ်တာဆွေးနေကြတယ်သူကကြောက်ပြီးတော့လေပြန်ကြအောင်လုပ်တယ်
လူရဲ့ညာနဲ့ချီပြီးဖုံးတော်ကြီးကျောင်းလေးအပါဝင်ဖျားဝင်းနေတောအုပ်တွေကြားနေရာအနှံ့ပြန့်ကျဲနေထိုင်နေရတာတွေရှိသလိုစားတောက်ရေးအတွက်လည်းပရိဒအဖွဲ့တွေကရှာဖွေကျွေးမွေးနေပေမဲ့ရက်ကြလာတာနဲ့အမျှအဆင်မပြေမှုတွေရှိလာတယ်လို့လည်းဆိုပါတယ်
သာတော့ရေးကြတော့ဒီမှာလည်းဟောတာလူရှင်လည်းရှိကြပါတယ်တချို့လည်းပေါ့နော်တချို့ကတော့လည်းအခုရှင်လေးမရှိတဲ့ခါကျတော့သူတို့ကဒီ brand အဖွဲ့ကလည်းသူကမှအလုပ်ကန်ထပ်ပြီးတယ်ပေါ့နော်သူကန်ဆက်ပြီးတော့မှသူတို့အတွက်ကိုဒီလေးလေးကြတယ်တချို့brand အသေးလေးသူတို့ဥဆောင်လုပ်ပေးတာရှိကြတယ်
ဒီဘေးရှောင်သူအများစုဟာတောင်ဝမြို့ပေါ်ကိုရှောင်တိန်လာကြပြီးအများစုကြီးအတွက်စေဝါးနဲ့စားနရိတ်ခါအရေးပေါ်လိုအပ်နေတယ်လို့လဲဆိုပါရယ်။ဇရက်ကြီးနယ်မြေတွင်းမှာလေကြောင်းတက်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ပို့တိုင်းရင်းသားတွေအများစုနေထိုင်ရာနေရာတွေမှာဒေသခံအမျိုးသမီးတွေအပါအဝင်ထိခိုက်သိမ်းဆုံးမှုတွေတရာကျော်လောက်ရှိပြီးပြည်သူပိုင်နေရင်အများအပြားမီးလောင်ပျက်စီးခဲ့ရကြောင်းပို့အမျိုးသားဖက်ဒရယ်ကောင်စီPNFC ကလည်းသတင်းထုတ်ပြန်ထားပါတယ်အဲ့ဒီနယ်မြေမှာစစ်တပ်ကနေရာယူထားတဲ့အတွက်ထိခိုက်သေးဆုံးတဲ့စည်ရင်အတိအကျနဲ့ပတ်သက်လို့မရသေးကြောင်းတချို့အလောင်းတွေကိုလည်းသွားကြည့်လို့တော့မရဘူးဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်တချို့ကတော့သေဆုံးပျောက်ဆုံးတာတွေရှိပြီးမိသားစုတွေတကွဲတပြားတွေဖြစ်နေသေးတယ်လို့လည်းဆိုပါတယ်ဒီမျိုးသားစီယုံ KNU ရဲ့ဇန်နဝါရီလ18ရက်နေ့ထုတ်ပြန်ချက်အရ KNU တပ်မှနှင့်ထိန်းချုပ်ထားတဲ့နေရာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်ထိစစ်ဘေးရှောင်သူ 2,000 ကျော်ရှိနေပြီးသားဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်
။မယေးမှာတင်ပြခဲ့တာပါ။ပြည်တွင်းစစ်ဆောင်ရသူတွေအပြင်ပြည်ပစစ်ဆောင်တွေရဲ့အခြေအနေကောဘလို့များရှိပါသလဲ။မြန်မာနိုင်ငံမှာပြည်တွင်းစစ်ရဲ့ရဲခဲမှုအနေနဲ့ဒေသခံတွေကိုစစ်တပ်ကပြည်သူစစ်အနေနဲ့ခေါ်တာပေါ်တာဆဲရတဲ့အပြင်စီးပွားရေးလောက်ကိုက်စားတော့လို့မရကြတာကြောင့်အင်းကြီးထိုင်းနိုင်ငံတဲကိုထွက်လာကြတဲ့သူတွေဟာမြမပြည်ဒေသအနှံ့ကလူတို့ဖြစ်နေပါတယ်။ရှမ်းပြည်ဘက်ကစစ်ဆောင်ပြီးထွက်လာကြသူတွေအကြောင်းမညူညူတွေကမင်းမြန်သတင်းပေးပို့ထားတာကိုနားဆင်ကြည့်အောင်ပါ
။မြမပြည်ရင်းကအခြေအနေအခက်အခဲတွေကြောင်းမြမပြည်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံတဲကိုနီးလိုက်အမျိုးမျိုးနဲ့နေစင်နဲ့အမျှညာနဲ့ချီထွက်လာကြသူတွေထဲမှာရှမ်းပြည်နဲ့တောင်ကြီးခရိုင်ထဲမှာရှိတဲ့စီဆိုင်မျိုးကဒေသခံတွေလည်းအပါအဝင်ဖြစ်ပါတယ်
။ဟိုဟာတိုက်ပွဲတွေပါတွေရှိတယ်အိမ်မှာလုတ်ကင်ဟာလည်းစိတ်မပြေဘူး။အဲစိတ်မပြေဘူးအိမ်မှာဟာအလုံးလုံးဟာလည်းမရဘူး။စီပွဲရှိတာဆိုအိမ်မှာလည်းနေတယ်လည်းစိတ်မပြေဘူးဒီရှမ်းပြည်မှာအလုံးလာလုံးမယ်လာလုံးလာချမယ်အလုံးစင်ပြေမလားမစင်ပြေဘူးလား။အဲ့ဒါကြောင့်မသိသေးဘူးနော်။လာရတယ်လည်းမလွယ်ဘူးပတ်စားလည်းအများကြီးကုန်ရတယ်။ဝယ်စားနဲ့လာရတယ်။တခြားတချို့လူကဝယ်စားလည်းလုံးလက်ချပေးတယ်။တခြားလူကလည်းအလုံးလက်မချပေးဘူးအဲ့လိုမျိုး။ရှမ်းထိုင်းစကားလည်းမသားပါလည်းမသားအလုံးချတယ်လည်းလွယ်လွယ်မရဘူးပေါ့နော်။ဘာဒီမလာတယ်လည်းလွယ်လွယ်လေးလာမရဘူးပတ်စားလာချတယ်ဆိုပြပြမပန်းနဲ့လာရတယ်ဒုတ်ဒုတ်ကခနဲ့လာရတယ်ယူရမလဲလုတ်စားလဲစိတ်မပြေတာဆိုဒီထိုင်းနိုင်ငံမှာလာရတယ်အဲ့လိုမျိုးပဲပေါ့နော
်ပို့တိုင်းသားအများစုနေထိုင်တဲ့စီဆိုင်ဒေသတစ်ဝိုက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်လာတာကြောင့်လုတ်ကန်ရှာဖွေစားတောက်ဖို့အခက်အခဲတွေဖြစ်လာပြီးထိုင်းနိုင်ငံနယ်ကိုရောက်လာကြရတာပါ
အဟိုလေအခုကယူရမှာကောင်းကောင်းလည်းမနေရဘူးလေအခုကောင်းလည်းမနေရဘူးတရင်တွေကတမျိုးပြီးတမျိုးပေါ့အတရင်ဖြစ်တမျိုးအခုကဒီညာဒီမှာအိတ်ရလို့ရရင်လားလေဟိုမအိတ်နဲ့လေဟိုအယူရမှာထွက်လိုက်အဲ့လိုအဲ့လိုလေဆက်တော့ထွက်ရတယ်ထွက်ရတယ်တညာလည်းမထွက်တယောက်ကမပြောတာမထွက်နဲ့တယောက်ပြောတာထွက်တယ်တဲ့အဲ့စစ်သားအဲ့စားအဲ့လိုပဲဒီလိုလေပြောမရတော့ဘူးလေနေတော့နေချင်တော့ဘူး
အပြင်းအထန်ရွာနေရနေရတော့အဆင်မပြေလို့မိဘလည်းဆင်းရဲတယ်ဒါပေမဲ့ဟွာလုံးတဲ့အရာမရှိလို့စီးပွားရေးလည်းမကောင်းဘူးမိဘကတော့ဒုက္ခတယ်မောင်နှမကတော့၃ယောက်ရှိရဲ့ဟာ သမီးကတော့အကြီးဆုံးသမီးကတော့ခိုင်းမတက်လာရင်ကတော့အမေခေကတော့ဒုက္ခရောက်တယ်
ထွက်လာကြတဲ့အထက်မှာလူငယ်တွေကအများစုဖြစ်ကြပြီးပြည်သူစစ်တဲ့အတင်းအဓမ္မဝင်ခိုင်းတာစစ်တပ်ရဲ့ပစ္စည်းတွေတဲပေးဖို့ပေါ်တာဆွဲတာတွေကြောင့်ထိုင်းနိုင်ငံတဲကိုထွက်ပြေးတင်းရှောင်နေကြရတာလို့လဲဆိုပါတယ်
။ဟာဟိုရွာမှာအခုလူငယ်တွေလူယောက်ျားလေးလူငယ်တွေကနေလို့မရဘူးလေ။အဲဟာစစ်သားတို့ခေါ်တယ်လေ။သူတို့စစ်သားထောက်ခံပဲတော့အထောက်အထားလေလို့သူတို့ထောက်ပေးလိုက်ရမှာပေါ့။ပန်ပိုးလေလို့ပဲပေါ့။သူတို့တိုက်ပွဲလေမနိုင်ရသူတို့ဒီကုစီတွေခေါ်တယ်လေမအဲလိုအကွာသူတို့ရဲ့တင်တန်းနေမတက်ရဘူးဆိုလူငယ်ဆိုတော့တော့ဒီတွားချင်တယ်လေမတွားချင်တော့ဘူးအဲတိုက်ပွဲမနိုင်ရခဏလေလူရဲရှုံးရမှာပေါ့တရရောက်မှမတွားချင်တော့
စစ်ပွဲတွေကြောင့်လုတ်ကင်စားတော့ဖို့အခက်အခဲတွေရှိလာပြီးတိုင်းတစ်ပတ်ကိုခက်ခက်ခဲခဲထွက်လာကြတဲ့ပအုပ်လူငယ်အများစုမှာယောက်ျားလေးတွေကတော့ကော်ဆန်းလို့ခေါ်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအောက်ခြေအလုပ်တွေကိုလုပ်ကြရပြီးမိန်းကလေးအများစုကတော့အိမ်ဖော်အလုပ်တွေနဲ့စားတော့ဆိုင်တွေမှာလုတ်ကင်ကြရပါတယ်။ဒီလိုလုတ်ကင်တာမှာအဆင်မပြေမှုတွေလည်းအများကြီးကြုံကြရတယ်လို့ဆိုပါတယ်။
အလိုလိုရတာလည်းမလွယ်ဘူးသူများပတ်စံတထောင်းနှစ်ထောင်းရတာလည်းမလွယ်ဘူးမရေကြရတဲ့သမီးလည်းကောင်းကောင်းမစားရဘူးအဲဆဲရတာခါရစူတာလည်းဟာအချင်းချင်းနဲ့ချင်းရတယ်အခု
အခုဆိုရင်ကိုတိုင်းပြည်ထဲမှာခက်ခဲလွန်လာကြောင်းထိုင်းနိုင်ငံထဲကိုအလို့အကန့်ရှာဖွေဖို့ထွက်လာကြတဲ့ပအိုတိုင်းသားတွေဟာတန်းနဲ့ချီရှိနေပြီလို့လည်းပို့ဖို့အရေးကူညီဆောင်ရွက်နေသူတွေကပြောဆိုပါတယ်ရှင်ကျွမ်းညွန့်ညွန့်လွင်ပါ
အခုတခါတိုက်ပွဲတွေဖြစ်နေတဲ့ရှေ့တန်းဒေသတွေရဲ့အခြေအနေကိုကြည့်ကြပါအောင်စို့မြန်မာနိုင်ငံရှိုင်းပြည်နယ်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တုံးခွဲ့နဲ့စစ်ကောင်စီအကြားအပြစ်ခတ်ရစဲရေးသဘောတူထားပေမဲ့တချို့နေရာတွေမှာတိုက်ခိုက်ပစ်ခတ်မှုတွေကရှိနေဆဲပါ GIA ကချင်းလူမျိုးရေးတပ်ကတည်ယူထားတဲ့နတ်ဖက်ကကြေးရွာဟာဆိုရင်လဲတလားကြောကြတိုက်ပွဲဖြစ်ပွားခဲ့ပြီးလက်နဲ့ကြီးနဲ့ပစ်ခတ်ခံရတာလေကြောင်းကဘုံကျဲခံရတာတွေကြောင့်တစ်မျိုးလုံးပြီးပါပျက်စီးသွားတဲ့အကြောင်းဒေသခံတွေကပြောပါတယ် AFP သတင်းစောင့်ပေါင်းကိုအခြေခံပြီးကိုငင်းချန်းကပြောပြမှာပ
ါလက်နဲ့ကြီးနဲ့အပြစ်ခံရတာလေနဲ့ဘုံကျဲခံရတာတွေကြောင့်ပျက်စီးခဲ့ရတဲ့အိမ်တွေအကြားကျန်တာတွေပြန်ကောက်ယူရင်းမိသားစုထမင်းစားဖို့ပြင်ဆင်နေကြတာပါနန်းဘက်ကကြေးရွာကတပ်စခန်းကိုသိမ်းယူဖို့ KIA ကချင်လွတ်မြောက်ရေးတပ်နဲ့စစ်ကောင်စီအကြားတလားကြော်ကြတိုက်ပွဲဖြစ်ပွားခဲ့ပြီးဇန်နဝါရီလနှောင်းပိုင်းမှာတည်ယူနိုင်ခဲ့တာပါဒီတိုက်ပွဲတွေကြောင့်နမ်းမေနဲ့သူ့မိသားစုဟာအသစ်ဆောက်ထားတဲ့သူတို့အိမ်ကလေးကိုဆွန့်ခွာပြေးခဲ့ရတယ်လို့အခုလိုပြောပါတယ
်ဒီလိုလေရင်တွေလေရင်တန်နေကြနေတော့နေ့တိုင်းညတိုင်းရွာတော့ပြက်စီးကုန်ပြီလို့စိတ်ထဲမှာတော့ခံစားရတယ်ရွာတွေကတော့တကယ်ပြက်စီးကုန်ပြီလို့တကယ်ရွာထဲဝင်လာတော့လေတကယ်ဒီရက်ွက်တက်မှာဆိုရင်ဟိုဘက်ရွာမှာဆိုရင်တကယ်အကုန်လုံးကိုပြစီကုန်လာပဲအဲလာချီလဲတကေဝနေစရာဒီကောင်ကဝနေတယ်ဒီအိမ်ဆိုရင်လဲမနေရသေးဘူးရှင်ဒီအိမ်ကမနေရသေးဘူးလုတ်ရလုတ်ပြီးမှမနေရသေးဘူးအဲ့ဒါထိခိုက်သွားတာပေါ့နော်နောက်ပြီးတော့ကျမတို့နံပါတ်ကတည်ရက်ွက်တက်ရက်ွက်တက်အများဆုံးတအိမ်မှနေလို့မရတဲ့အထီးကိုဖြစ်တယ်
လာရှိုးမှုဆယ်ပြည်တော်စုလမ်းမပေါ်ကနန်းဖက်ကကြေးပါကို KIA ကသိမ်းပြီးတဲ့နောက်ပြန်လာကြတဲ့ဒေသခံတွေအနေနဲ့အခက်အခဲမျိုးစုံကိုရင်ဆိုင်နေရပါတယ်အစားအသောက်ဂုံစိမ်းနှုံကြီးမြင့်တာကအစအလုတ်ကင်ရှားပါမှုကိုလည်းရင်ဆိုင်နေရတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ
်ဒါဥခစားပါလေဒုက္ခတွေများလို့လို့ဒီလိုမျိုးဖြစ်နိုင်မယ်လဲလုံးဝမစင်စားခဲ့ပါဘူးကျမတို့လည်းတနိုင်တပိုင်းနဲ့ဆန်လေးစီလေးပါတော့ထားခဲ့တဲ့အဲ့ဒီလေအိမ်ရောက်တော့စားရအောင်ဆိုထားခဲ့တာလေအပြန်ကြတော့တခູ່မှမကြံပါဘူးဆရာအကုန်လုံးသူများဖောက်ယူသွားကြပါလေအိမ်လည်းသုံးပါလောက်ဖောက်ပါလေနင်းသူနဲ့သူမဆုံးသွားပြီကားပေါ်မှာတို့အဲ့လိုမျိုးလာပြောပါလေနင်းသူကတော့ကားပေါ်မှာခုထိအလောင်းမထုတ်သေးဘူးတဲ့အနံ့တော်ထွက်နေပြီတဲ့အဲ့လိုကလူချုံကလာပြောတာဟိုတူမလေးတယောက်ကတော့ဟိုးနမွေးဆိုတဲ့ရေစင်မှာနှစ်ရက်လောက်နေမှဆုံးသွားတယ်တဲ့နောက်လက်ထီးတဲ့တယောက်ကျတော့သူတို့ကဟိုဟာတီးမဆေးရုံကိုပို့လိုက်တယ်လို့တော့လာပြောတယ
်2021ခုနှစ်ဆေးအာဏာသိမ်းမှုနောက်ပိုင်းပြည်ပခန့်တွေကြောင့်လူထောင်နဲ့ချီအသက်ခံခဲ့ရပြီးလူနှစ်တန်းလောက်ဟာနေရဆုံခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောပါတယ်မြောက်ပိုင်းမဟာမိတ်၃ဘွဲ့ရဲ့အော်တိုဘာ29စစ်စင်ရေးစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းကနယ်မြေအမြောက်အများကိုစစ်ကောင်စီအနေနဲ့လက်လွတ်ခဲ့ရသလိုတရုတ်နိုင်ငံနဲ့နယ်စပ်ကုံတွယ်ရေးလည်းရပ်ဆိုင်ခဲ့ရပါတယ်။ဒီစစ်စင်ရေးကြောင့် နိုင်ငံတော်ဝန်ဆေးအနာသိမ့်မှုကိုစန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေအနေနဲ့အားတက်ပြီးစစ်ကောင်စီကိုတိုက်ခိုက်မှုတွေလည်းတိုးလာခဲ့ပါတယ်။အခုလိုအခြေအနေတွေကြားမြန်မာနိုင်ငံအတွင်းကလူငယ်အမျိုးသမီးအမျိုးသားတွေမဖြစ်မနေစစ်မှုထမ်းဖို့ပြည်သူ့စစ်မှုထမ်းဥပဒေကိုလည်းစစ်ကောင်စီကဖေဖော်ဝါရီလ10ရက်နေ့မှာအသက်ဝင်တယ်လို့ပြဋ္ဌာန်းခဲ့ပါတယ်ခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည်နဲ့အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတက်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်ကတည်င်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ VOA ရုပ်သံကနေအင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရေဒီယိုနဲ့ဆိုရင်လိုက်ထုတ်ပြီးတော့39.49နဲ့လိုက်လာပြီးတော့190ပြင် VOA ရဲ့ YouTube နဲ့ Facebook ဆောင်မြက်တာတွေကလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ခုတော့အပတ်စဉ်အစီအစဉ်တွေကိုသတင်းတော်ပတ်စုနဲ့စတင်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီစတင်အကောင့်တွေပေါ်နေတဲ့ပြည်သူ့စစ်မှုထမ်းဥပဒေကိုဝေဖန်မှုတွေမျိုးမျိုးရှိနေသလိုပြည်တွင်းမှာရှိတဲ့လူငယ်လူရွယ်တွေကြားမှာလည်းစိုးရိမ်မှုတွေရှိနေပါတယ်။ရန်ကုန်ကသတင်းတော်ပတ်စုကိုကိုစားညူတင်ပြထားပါတယ်။
တဲ့အနာသိန်းကာလ၃နှစ်ကျော်လာခြင်းမှာပဲမြန်မာစစ်ကောင်စီဟာပြည်သူ့စစ်မှုထမ်းဥပဒေကိုစတင်ပြီးတော့တက်သွင်းလိုက်ပါတယ်။ဒီဥပဒေကို2010ခုနှစ်ကလေးကပြဋ္ဌာန်းခဲ့တာဖြစ်ပြီးတော့အခု2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကစပြီးတော့အနာတီစီရမယ်ဆိုပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။အရွယ်ရောက်ပြီးတဲ့အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားအမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေ28နှစ်အရွယ်ရှိသူတွေစစ်မှုထမ်းရမှာဖြစ်ပါတယ်။ဆရာဝန်အင်ဂျင်နီယာနဲ့စက်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူတွေဖြစ်ခဲ့မယ်ဆိုရင်တော့အသက်18နှစ်ကနေ45နှစ်အရွယ်အမျိုးသားအသက်18နှစ်ကနေ35နှစ်အရွယ်အမျိုးသမီးတွေစစ်မှုထမ်းရမယ်လို့ဒီဥပဒေမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဒီဥပဒေနဲ့အကျုံးဝင်တဲ့အမျိုးသားအမျိုးသမီးအရေအတွက်73သန်းနီးပါးရှိတယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ကြေညာထားပါတယ်လူငယ်ပညာသက်တွေကိုလည်းနိုင်ငံတော်ကာကွယ်ရေးအတွက်လေးပီးပြီးတော့စုဆောင်းသွားမယ်အကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကထုတ်ပြန်ပြောဆိုခဲ့ပါတယ်
ကျွန်တော်နိုင်ငံရဲ့2019ခုနှစ်ဂျာပြတကောင်စင်းရဲ့ရခုပြခန်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေမှာအကျုံးဝင်တဲ့အကျုံးဝင်နိုင်တဲ့လူဦးရေအကျုံးဝင်နိုင်တဲ့လူဦးရေဆိုတာကကျွန်တော်ဒါအမျိုးသား 6.3 သန်းအမျိုးသမီး 9.8 သန်းစုစုပေါင်း73သန်းနေပါရှိပါတယ်အဲ့တော့အဲ့73သန်းလုံးကိုကျွန်တော်ကတရားရင်နဲ့ထဲစစ်မှုထမ်းဆောင်ခြင်းမလားမဟုတ်ပါဘူးအကျုံးဝင်တာလည်းရှိပါတယ်ကျွန်တော်အနေနဲ့ဒီစစ်မှုထမ်းဆောင်နေတယ်ဆိုတဲ့အထက်မှာဒီစစ်မှုထမ်းဆောင်တဲ့အထက်မှာနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်နိုင်တဲ့သူ့ရဲ့ဒီပြည်သူ့စစ်မှုထမ်းဥပဒေမှာပါဝင်သားဖြစ်ပါတယ်သူ့ရဲ့အဆင့်အလိုက်သူ့ရဲ့အဆင့်အလိုက်စစ်တီတွေနဲ့တူညီတဲ့အခွင့်အရေးစစ်တီတွေနဲ့တူညီတဲ့လေ့ကျင့်ရေးဆောင်ရွက်ပေးရတာဖြစ်ပါတယ်ဒါကြောင့်မလို့ဒီပြည်သူစစ်မှုထမ်းစနစ်ကိုဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့အနေနဲ့မိမိရဲ့သက်ဆိုင်တဲ့ကျွမ်းကျင်တဲ့ပညာရည်တည်လိုက်နိုင်ငံတော်ကာကွယ်ရေးတာဝန်မှာထမ်းဆောင်နိုင်ဖို့အခြေခံစစ်ပညာသင်ကြားပြီးဒီတာဝန်ကိုဆက်လက်ထမ်းဆောင်နိုင်ဖို့အတွက်ဒါဆောင်ရွက်သွားမှာဖြစ်ပါတယ
်ပြည်သူစစ်မှုထမ်းဥပဒေကို2010ခုနှစ်နိုဝင်ဘာလ4ရက်နေ့တုန်းကဗိုလ်ချုပ်မှုကြီးသန်းရွှေအမင်းနဲ့ပြဋ္ဌာန်းခဲ့တာဖြစ်ပြီးတော့အသက်ပြည့်တဲ့လူငယ်တိုင်းစစ်မှုထမ်းမနေရဥပဒေဖြစ်ပါတယ်တာဝန်နှစ်နှစ်ထမ်းဆောင်ရမှာဖြစ်ပြီးတော့ကျွမ်းကျင်သူဖြစ်ရင်တော့၃နှစ်အထိတာဝန်ထမ်းဆောင်ရမယ်လို့သတ်မှတ်ထားပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေဖြစ်နေရင်တော့စစ်မှုထမ်းကာလဟာ၅နှစ်အထိ၃နှစ်သတ်မှတ်နိုင်တဲ့အကြောင်းလည်းပြောင်းလဲထားပါတယ်။ဂျာကလာမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့စစ်ကောင်စီရဲ့ခုလိုမျိုးအသက်သွင်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာတရားဝင်မှုမရှိဘူးလို့ပြည်သူတွေကိုလိုက်နာမှုမလိုတဲ့အကြောင်းထုတ်ပြန်ကြေညာပါတယ်။ဒီဥပဒေကိုအသက်သွင်းပြီးတော့ပြည်သူတွေကိုစစ်မှုထမ်းခိုင်းတာဟာစစ်ကောင်စီရဲ့နောက်ထပ်စစ်ရာဇဝတ်မှုတစ်ခုထပ်ပြီးတော့ကျူးလွန်တာဖြစ်တယ်လို့ NUG တမရယုံပြောခွင့်ရသူဥကျော်စိုးကပြောပါတယ်
။ဒီဟာဥပဒေမဟုတ်တဲ့အတွက်ကြောင့်အာဏာပြည်အ ခွင့်ပေးဆောင်ဖို့လိုအပ်ပါတယ်။ဆိုတော့ဤမျိုးစုံနဲ့ပြည်သူတို့တက်သိပါတယ်။ကျွန်တော်ဒီအတန်တိတ်တပိတ်လုပ်ခဲ့တယ်။ဒီနန်းပေါ်ထွက်စတဲ့အိုးညင်းညင်းထွက်လိုက်ကြတယ်။အဲ့တော့ဒီမှာဒီဟာကိုကျွန်တော်အနေနဲ့ပြည်သူတို့အနေနဲ့ကအနာမတရားတဲ့အနာကိုဖိစံနဲ့စန့်ကျင်မှုပြုလုပ်ရတယ်။ကျွန်တော်အန်ယူဂျီအစိုးရမျိုးသားညီညွတ်ရေးအစိုးရနဲ့မဟာမိတ်တော်လှန်ရေးဖွဲ့စည်းတဲ့အားဖြင့်ဒီလူငယ်တွေကိုကျွန်တော်ကူညီဖို့ကာဝယ်ပေးဖို့သူတို့ရဲ့လိုအပ်ချက်တွေကိုကျွန်တော်ဖြည့်ဆည်းဖို့လည်းကျွန်တော်တို့စူးစမ်းဆောင်ရွက်ဖို့အစီအစဉ်ရှိတယ်ဆိုတာလည်းကြေညာချင်ပါတယ်ခင်ဗျာဒီဆေးရစမှုကျူးလွန်ထားတဲ့ကျူးလွန်နေတဲ့ဆေးရစမှုကောင်းနေရဒီဥပဒေဆိုတဲ့ဟာပြဋ္ဌာန်းပြီးလူတွေကိုအတိအဓမ္မစစ်ထဲသွင်းပြီးတော့ဒီအသေးခံခိုင်းမဲ့ဟာဒါဒီဟာတော့ထဆေးရစမှုတစ်ခုကိုကျူးလွန်တဲ့ဟာလို့ကျွန်တော်အနေနဲ့ပြောချင်တယ
်ပြည်သူ့စစ်မှုထမ်းဥပဒေစတင်ချက်သုံးမယ်ဆိုတဲ့စစ်ကောင်စီရဲ့ထုတ်ပြန်ကြေညာချက်ထွက်ပြီးတဲ့နောက်မှာတော့လူငယ်တွေကြားမှာစိုးရိမ်ပူပန်မှုတွေဝူပန်မှုတွေတွေ့လာပါတယ်ရပိုင်းအတွင်းမှာပဲထိုင်းနိုင်ငံပါဝင်အင်းကြီးချင်းနိုင်ငံတွေစီကိုရောက်လာတာတိုင်းသာလနဲ့ကိုင်းနေမျိုးတွေစီကိုရောက်လာသူတွေရှိတယ်ဆိုပြီးတော့ VOE ရဲ့သတင်းရင်းမြစ်တွေကနေဆက်ဒီသာအခြေအနေကိုပြောကြပါတယ်ဥပဒေပါပြဋ္ဌာန်းချက်တွေနဲ့ကိုက်ညီနေတဲ့လူငယ်တူကတော့မဖြစ်မနေစစ်မှုထားရမယ်ဆိုရင်လေတိုင်းသာလက်နက်ကိုင်ဖွဲ့ရိစီကိုပဲတွားရောက်တာဝန်ထမ်းမယ်လို့သူကပြောပါတယ
်။ဒါမှဒီလူငယ်ကြီးကိုစူးစိတ်ကာလမှဒါကြီးဆုတ်ပြန်ပါကြတော့ဘယ်မှတောင်းစစ်မှုမထမ်းနိုင်ကြဘူး။အဲ့ဒီလေဒီကမှလည်းလက်ခံဒီမှလည်းစဆိုင်မှုမှမဟုတ်ဘူး။ကျွန်တော်ညီပြောရရင်ညာကျွန်တော်ဟိုကျွန်တော်ညီမလားကျွန်တော်ညီကကျွန်တော်ညီမှာပဲလေ။ဘာမှဆိုရင်ဒီဟိုဒီတိုင်းကလည်းလက်နက်ကိုင်ဖွဲ့စီတယ်မျိုးဒီဆိုကျွန်တော်ညီမလည်းတွေ့ပါမှာ။ဒီမှာတော့ကျွန်တော်မထမ်းနိုင်တာဒါအားလုံးကျွန်တော်ဦးကြီးနေတာပါတော့နော်။ဒါအောင်တော့ကျွန်တော်တို့ဒီပြည့်ချင်းချုပ်နေပြီးသွားမယ်။ညာဆိုရင်ဒီရင်လက်နက်ကိုင်ဒီရင်ရှိတယ်ကျွန်တော်တို့မှာ။ဒီတိုင်းကျွန်တော်တို့ဒီကမှာပဲထားမှာနော်။
စစ်ပညာသင်ကြားရေးနဲ့နိုင်ငံတော်ကာကွယ်ရေးအတွက်ဆိုပြီးတော့စစ်ကောင်စီကပြည်သူ့စစ်မှုထမ်းဥပဒေအသက်သွင်းခဲ့တယ်လို့ဒီဥပဒေကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့အတွက်ပြည်သူ့စစ်မှုထမ်းစင့်ကော်ရေးဗဟုအဖွဲ့ကိုလည်းဖွဲ့စည်းလိုက်ပါတယ်။အဲ့ဒီထဲမှာတော့အဖွဲ့ဝင်18ဦးပါပြီးတော့စစ်မှုထမ်းစင့်ကော်မှုကိုကြံရုံးပေးရပြီးလာမယ့်ဧပြီလမှာစတင်မယ်လို့သိရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းညီညွတ်တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတာတွေဒါအပြင်နောက်ပိုင်းမှာလည်းအယက်သားကြေးရွာတွေကိုစစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေကြောင့်မြန်မာစစ်တပ်ဟာအများပြည်သူကြားမှာယုံကြည်ကူးစားမှုကင်းမဲ့ခံရတဲ့အပြင်မုန်းတီးယုံရှာမှုတွေပါခံရတာရှိတယ်လို့လေးလာသူတွေကသုံးသပ်ထားကြတာပါ။ဒါကြောင့်လည်းလူငယ်တွေဟာဒီဥပဒေကြောင့်မြန်မာစစ်တပ်ထဲဝင်ရမှာကိုအတော်လေးစိုးရိမ်ဟန်ရှိပါတယ်။လူငယ်တွေရဲ့မိဘတွေဖို့လည်းဒီဥပဒေကြောင့်သူတို့ရဲ့သားသမီးတွေအတွက်စိုးရိမ်မကင်းဖြစ်လာတာကိုတွေ့ရပါတယ်။တချင်ထဲမှာတော့စစ်တပ်အာဏာသိမ်းခါပြီးနောက်ဆက်တွဲတိုင်းပြည်မတည်မငြိမ်ဖြစ်အဖက်ဖက်မှာချွတ်ချုံကြနေချိန်မှာပြည်ပကိုထွက်ပြီးတော့အလုလုကင်ဖို့ပညာရှာဖို့လူငယ်လူရွယ်အများစုကပြင်ဆင်နေကြတာပါဒီလိုမျိုးပြင်ဆင်နေချိန်မှာပဲအခုလိုစစ်မှုထမ်းဥပဒေစတင်ကျင့်သုံးလာတော့မယ်ဆိုတဲ့အခြေအနေကြောင့်ပြည်ပထွက်ခွာခွင့်တွေကန့်သက်ခါမှာကိုလည်းလူငယ်တွေရောသူတို့ရဲ့မိဘတွေကပါစိုးရိမ်နေကြပါတယ်လေလာသုံးသက်သူတွေကတော့နိုင်ငံအဝှမှာစီးပိပခါတွေကြောင့်စစ်ကောင်စီအရေးနှိမ့်လာသလိုတစ်ဖက်မှာအင်အားရုပ်လျှော့မှုတွေကိုဖြစ်တင်းနိုင်ဖို့ကြိုးစားတဲ့အနေနဲ့အခုဒီဥပဒေကိုအသက်သွင်းလာတာဖြစ်တယ်လို့ဝေဖန်ပြောဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညူပ
ါအခုတော့စီးပွားရေးပဲလက်ကြအောင်ပါတိုက်ပွဲတွေကြောင့်မြန်မာနိုင်ငံတွင်းကအတိတ်တခါရောက်ကြတဲ့လူတွေကိုကူညီနိုင်ရေးအတွက်ထိုင်းစွဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာလမ်းကြောင်းဖွင့်နေနိုင်မှုကြိုးပမ်းနေပါတယ်။စစ်ဘေးရှောင်နေကြတဲ့သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကမရှိမဖြစ်လိုအပ်နေတာပါ။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကအခုလိုတင်ပြထားပါတယ်။
freelance volunteer မြန်မာအနေနဲ့အဲ green new ကျင်းမှာလည်းအခြေဆိုင်လှုပ်ရှားနေတဲ့ project ကျေဆိုတော့အဲကျမတို့အနေနဲ့ဒီ green new မှာရှိတဲ့စစ်ဆောင်တွေစီကိုအမြဲတမ်းထောက်ပံ့ပေးနိုင်ဖို့ပေါ့နော်ဒီကျင်းမှာရှိနေတဲ့ project ဖြစ်တဲ့စစ်ဆောင်တွေတော့ let alone မှာကျမတို့ဒီဌာနရိက္ခာပိုင်းနေပြီးတော့မှအဘူကပိုင်းနေရောပြီးတော့မှဒီကလေးငယ်တွေအတွက်အဟာရတိုက်ကျွေးတာတွေပေါ့နော်အဲ့ဒီပြုလုပ်တယ်ပြီးတော့ဒီနေရာကြီးလည်းရောက်တော့မယ်ဆိုတော့ဒီတော်လေးရှာပါတယ်ပေါ့နော်ဒီမှာယူစားပါတဲ့စစ်ဆောင်စခန်းတွေအတွက်ကိုရေဖြန့်ဝေမှုအစီအစဉ်တွေပြုလုပ်နေဆိုတော့တောက်နေတယ်နောက်တစ်ခုကစာတင်ကျောင်းတွေမှာလည်းဘုတ်ချုပ်ကျင်းတွေလုပ်ပြီးနေတယ်ပေါ့ဟုတ်ကလေးငယ်တွေအတွက်ပေါ့ချက
်ကရင်နီဒေသတဝန်စစ်ဆောင်ရသူတွေကိုမြေပြင်မှာလက်တွေ့ကူညီပေးနေတဲ့အကြောင်း freelance volunteer မြန်မာကမလင်းလင်းက VOE ကိုပြောပြခဲ့တာပါသူတို့ကူညီပေးနေတဲ့စစ်တမ်းတင်ဒေသတွေကလည်းသူမကအခုလိုပြောပါတယ်
အများကြီးတော့ခက်မှန်လို့မရဘူးပေါ့နော်ဒါပေမဲ့ကျမတို့ဧရိယာတော်တော်များများတော့ချစ်တယ်ပေါ့နော်အဲလောက်ပေါ်ဒီမော့ဆူဖူဆူ Biroma Kipo, Petusura, the Nilong Nido, Nero Sang Solution, you know, Town Chilado Ship Mission.
Sit and the Yamaning and Dringa, Luru Tango, Lunajan Sana Tautamo, Kuni de Bipo Naye Dwe, Tan Soya Baka, Jovani Down, Tining and Jai Winchi, Pram Pri, Behida, Nukaraga, Josu Tabare. ထိုင်းနိုင်ငံကဥဆောင်စီစဉ်နေတဲ့ဒီစီစဉ်ကိုအရှိတောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေကထောက်ခံထားတာပါ။ဒါပေမဲ့ထိုင်းနိုင်ငံကစီစဉ်နေတဲ့အကူအညီပေးရေးလမ်းကြောင်းဟာလေမြန်မာနိုင်ငံတွင်းကအကူအညီလိုအပ်သူအနည်းငယ်ထံကိုသာရောက်ရှိနိုင်မှာဖြစ်ပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်းအိုးအိမ်စုထွက်ပြေးရသူကနေ့တည်းမှ 6,000 လောက်တိရှိကြောင်းကုလသမဂ္ဂကခန့်မှန်းထားတာပါ။ထိုင်းနိုင်ငံမြောက်ပိုင်းနေဆက်ကိတ်ကိုအကူအညီပေးရေးအဓိကအသုံးပြုပြီးပစ္စည်းတွေတိုးလောင်းမြန်မာချင်းချင်းရဲ့အဖွဲ့ကိုလွှဲပြောင်းပေးဖို့ထိုင်းဘက်ကရည်ရွယ်ထားတာပါ။အဲဒီကနေတဆင့်မြန်မာဘက်ကလူရည်နှစ်သောင်းလောက်ရှိတဲ့မြို့နယ်၃ခုကိုဖြန့်ဝေဖို့ဖြစ်ပါတယ်။ အခုသဖြင့်အကူအညီဖြန့်ဝေရေးအပါအဝင်လုပ်ငန်းစဉ်ကိုအာဆီယံလူသားချင်းစာနာထောက်ထားမှုစင်တာကကြီးကြပ်မယ်လို့ပြောထားပါတယ်။ထိုင်းနိုင်ငံကြီးဝန်ကြီးပရန်ပရီဘဟီတာနုကာရာကတော့လာဝါခိဒဝါလူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးကိစ္စတွေကလူလူနဲ့တိုက်ရိုက်ပတ်သက်ဆက်နွယ်နေတာဖြစ်တာကြောင့်ဒါဟာနိုင်ငံရေးကိစ္စမဟုတ်ကြောင်းဒါကြောင့်လည်းအာဆီယံကတွန်းအားပေးနေပြီးထိုင်းနိုင်ငံကလက်ရှိ မလင်းလင်းက VOA ကိုပြောပါတယ
်ဖို့ဆိုလို့ရှိရင်တော့ဝယ်ရတာတော့အဆင်ပြေပါတယ်ဒါပေမဲ့ဒီတိုက်ပွဲအချိန်ကြီးကြောက်ကုန်လမ်းကြောင်းတွေပိတ်ဆို့တယ်ဆိုတော့အချိန်ကြီးမျိုးဆိုလို့ရှိရင်ဈေးခုန်တက်သွားတဲ့အချိန်ကြီးတွကြုံရတယ်တခါတလေမှဆိုလို့ရှိရင်တော့ဝယ်ချင်တဲ့ပစ္စည်းပေါ့နော်တော်ပြီးတော့မှပြီးချင်တဲ့ပစ္စည်းရှာဝယ်လို့မရဘူးအထူးတစ်ဖြစ်ဒီကျောက်တော့ကြည့်ရဒီ stationery ပိုင်းနေဆိုလို့ရှိရင်တော့နည်းနည်းလေးခက်ခဲတယ်ဒီဖက်ကိုရောက်ရင်လည်းဈေးကြီးတယ်ဆိုတဲ့အချိန်ကြီးလည်းရှိပါတယ်အဲ့တခုပါပဲဟုတ်
စစ်ဆောင်တွေကိုကုညီထောက်ပံ့ရေးမှာလဲကုန်စည်နှုန်းကြီးမြင့်မှုကုန်စည်ရှားပါမှုကအခက်အခဲတစ်ခုဖြစ်ကြောင်းလဲသူမကပြောပါတယ်အဓိကသိထားတဲ့အချက်ကတော့ဆက်သုံးစည်စည်နှုန်းကြီးမြင့်မှုလို့လဲထောက်ပြပါတယ်
10 cities အရင်တော့ကဆိုလို့ရှိရင်ဒီမှာတော့ကျမတို့ကတလီတာကို3,500နဲ့ရတယ်ပေါ့နော်ကျမတို့နေတဲ့ဖက်ချမ်းမှာအခုမဟုတ်ဒီတစ်လေးလုံးနောက်ပိုင်းမှာကျမတို့ကုန်စည်နှုန်းကဟုတ်ကဲ့ဒီမှာတလီတာ1,000-1,200ထိဝယ်ရတယ်ပေါ့နော်ဆိုတော့အခုကတော့နည်းနည်းလေးပြန်ကျလာပြီအခုမှတော့တလီတာကို4,5005,000ဝန်းကျင်လဲတော့ပြန်ဝယ်ရတယ်ပေါ့ဆိုတော့ဒီအထူးသဖြင့်ဒီ73စီဒီမှာကျွန်တော်တို့ dread transportation ကလည်းအရင်ရည်ကြီးတဲ့ခါမှာဒါတော့ဥပမာအနေနဲ့ပေါ့ကျန်တဲ့ကုန်6ကုန်စင်းနေပြီးတော့မှဒီဆန်နေဆိုလို့ရှင်လဲစီအရင်တက်သွားတယ်လေမြင်ရတယ်အခုတော့နည်းနည်းလေးတော့ပြန်ကျလာပြီပေါ့ဟုတ်
တိုက်ပွဲတွေကြောင့်အတက်မွေးဝမ်းကြောင်းအလုပ်တွေဆွန့်လွတ်ဘေးလွရာတိတ်ဆောင်ကြရသူတွေဟာအခုအညစ်အထောက်ပံ့တွေကိုမှီခိုနေရတယ်လို့ပဲသူတို့ကိုယ်တိုင်လည်းဒေတာရင်းမှာရသမျှအလုပ်အကိုင်ဝင်ရောက်လုပ်ကိုင်နေကြတာတွေလည်းရှိကြောင်းအခုအညစ်ပြင်းရဆောင်ရွက်နေတဲ့ freelance volunteer မြန်မာကမလင်းလင်းက VOE ကိုပြောပါတယ်ရှင
်ဆစ်ဆောင်တွေရဲ့ဒီကူညီနေတဲ့အဖွဲ့အစည်းကိုမှီခိုနေရတယ်ဆိုတာကတော့50လို့တော့ထင်တယ်ပေါ့နော်သူတို့ကိုသူတို့လည်းရက်တင်နေရလဲ50ရခိုင်နှုန်းလို့ထင်တယ်ဘာလို့လဲဆိုအခုစစ်ဆောင်ရင်းနဲ့သူတို့မှာဝင်ငွေရရှိဖို့ရအတွက်ဟိုကြုံရလုံနေကြရတဲ့စစ်ဆောင်တွေလည်းအများကြီးရှိတယ်အဲနဲ့သူတို့တခါမှမလုပ်ဖူးတဲ့အရာတွေဥမာဈေးရောင်းတာတွေပဲလားပြီးတော့မှခြံလိုက်တာတွေပဲလားပေါ့နော်အရင်တော့တခါမှမလုပ်ဖူးတဲ့အလုပ်တွေကိုကြိုးစားပြီးလုပ်တယ်ဆိုတော့ဒီစစ်ဆောင်တွေရဲ့အတန်တွေလည်းအများကြီးကြံကြရတယ်ပေါ့ဆိုတော့ကျမတို့လည်းသူတို့ကတော့ဟိုအားကိုးတယ်ဒါပေမဲ့သူတို့ကလည်းသူတို့လည်းဟိုရုံကန့်နေကြရတယ်ဆိုတော့ဟာလည်းတွေ့တယ်ပေါ့ဟုတ်
မတ်တေးထားရဲ့စီးပွားရေးစီစဉ်ဖြစ်ပါတယ် VOA American တာရဲ့မနက်ခင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာပါ VOA မနေ့ကထုတ်လင်းချက်တွေကို Facebook နဲ့ YouTube လူမှုကွန်ရက်တွေပေါ်မှာလည်းတိုက်ရိုက်ကြည့်ရှုလို့ရပါတယ်အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံကိုဒီမိုကရေစီအစိုးရစနစ်ပြန်ထောက်ကအောင်တတ်နိုင်တဲ့နည်းနဲ့ရမွေးရှာပန့်ပိုးနေကြသူတွေထဲကအမေရိကန်ပြည်တော်စု Texas ပြည်နယ် Dallas ပြည်မှာနေထိုင်တဲ့မြန်မာຫນွယ်ဘွားတွေဘလို့ရမွေးရှာကြတယ်လဲဆိုတော့မဆုမြဘုံကလူမှုရှုခင်းမှာမင်းများတင်ပြထားပါတယ်
မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၃နှစ်ကျော်ရှိနေပြီမြဲဒီမိုကရေစီအစိုးရအုပ်ချုပ်တဲ့နေ့တစ်နှစ်ပြန်ရောက်ရမယ်လို့အခိုင်အမာယုံကြည်သူတွေအများအပြားရှိနေကြပါတယ်။ဒါကြောင့်လဲဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုလူအားငွေအားနဲ့ဒီတက်နိုင်တဲ့ဘက်ကနေပံ့ပိုးကူညီနေသူတွေကဘာတော်အမှရှိနေကြတာပါ။ American ပြည်ထောင်စု Dallas မြို့ကဒီမြန်မာຫນွယ်ဘွားတွေဆိုရင်လည်းကိုယ့်ပြည်သူကိုကူညီရမယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ရမွန်ဝေရှာဈေးရောင်းပွဲတွေကိုလုပ်နေပါတယ်။မြန်မာအစားအသောက်တွေကိုမြန်မာလူမှုအတိုင်းဝိုင်းနဲ့မဟုတ်ဘဲနဲ့နိုင်ငံသားသားတွေကိုရောင်းချတဲ့ပထမဆုံးဈေးရောင်းပွဲကို February လဆန်းလုံးကလုပ်ခဲ့ပါတယ်။ဒါကြောင့်ဒီဈေးရောင်းပွဲကိုစီစဉ်သူတယောက်ဖြစ်တဲ့မတ်ကျော်ကျော်ကိုဆက်သွယ်ပြီးတော့ဒီရမွန်ဝေရှာဈေးရောင်းပွဲအကြောင်းကိုမေးမြန်းထားပါတယ်
။ကျွန်တော်တို့အနေနဲ့ဒါပထမဆုံးလုပ်တဲ့ပွဲပေါ့နော်။ပထမဆုံးဆိုတာကဟို The Miss Community အပြင်မှာပေါ့နော်။ဟိုပထမဆုံးရမွန်ဝေရှာရဲ့ပွဲဆိုတဲ့ခါကျတော့ကျွန်တော်တို့လုပ်ခဲ့တဲ့ပွဲအနေနဲ့ကတော့အောင်မြင်တဲ့ပွဲလို့ပြောရမှာပါ။ဘာဖြစ်လို့လဲဆိုတော့ဟိုဗမာစာစာကိုကျွန်တော်တို့လူပြအောင်လုပ်နိုင်ခဲ့တယ်။ဗမာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုဗမာမဟုတ်တဲ့နိုင်ငံခြားသားတွေနော်ဟိုဒီမှာရှိနေတဲ့တကယ်ဟို diverse ဖြစ်တဲ့ community ကိုတည်အောင်ဆိုပြီးတော့ကျွန်တော်တို့ပြောပြနိုင်ခဲ့တယ်ပေါ့နော်ဆိုတော့ပွဲအနေနဲ့ပြောရမယ်ဆိုရင်အောင်မြင်တဲ့ပွဲလို့ပြောလို့ရပါတယ
်ဆိုတော့ဒီဈေးရောင်းပွဲကဒီတရုတ်နဲ့တကူအထိမ်းအမှတ်နဲ့ဒီထိုင်းတို့ဗီယက်နမ်တို့ပေါ့နော်စားတဲ့ဒီအရှေ့တောင်နိုင်ငံအာရှနိုင်ငံတွေကစုပေါင်းပြီးလုပ်ကြတဲ့ဈေးရောင်းပွဲပေါ့လေဆိုတော့ဒါပေမဲ့အမားတို့ဆူဆူကခစောကပြောခဲ့တယ်လို့ပဲအမားတို့ကလည်းရမွန်ဝေရှာဖို့ရည်ရွယ်ချက်နဲ့ဒီမြန်မာစားတောက်တွေကိုရောင်းချခဲ့လို့နားလည်ပါတယ်ဆိုတော့ဟိုဘလိုမျိုးပေါ့နော်ဒီလာစားကြတဲ့နိုင်ငံသားသားပမာမြန်မာလူမျိုးမဟုတ်တဲ့နိုင်ငံသားသားတွေကိုဒီမြန်မာစားတောက်တွေမိတ်ဆက်ပြီးတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဟာတွေဘလိုမျိုးအသိအောင်လို့ပြောပြနိုင်ခဲ့တယ်ဘလိုမျိုးသိအောင်လုပ်ခဲ့လဲဆိုတာလည်းရှင်းပြပါလားရှင
်ကျွန်တော်တို့အဲ့မှာဘန်နာတစ်ခုရှိရပေါ့နော် Fundraising for Myanmar ဆိုပြီးတော့မှရေးထားတဲ့အတွက်ကြောင့်မို့သူတို့ကတချို့ကလည်းလာနေရပေါ့နော်မြန်မာလာဘာနောက်ဆိုင်မှာကျတော့ကျမတို့ the meat food လို့ရေးထားတာကိုဆိုတဲ့ခါကျတော့မြန်မာလာ the meat လာပါလေပေါ့ဆိုတော့အဲ့ရနေစပြီးတော့မီးတာပေါ့နော်ဘာအတွက်ရန်မူရှင်ရှာတာလဲဘာကြောင့်လဲဆိုတော့ကျမတို့ရှင်းကြတယ်အခုလက်ရှိမြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတယ်လူတွေကမကြားနှိမ့်နှိမ့်ဆက်တပ်ဖြတ်ခံရတယ်အဲ့တော့ဟိုစစ်ပွဲတွေလည်းဖြစ်နေတဲ့အတွက်ကြောင့်မို့လို့လူတွေကချောင်းတိန်နေရတယ်လူတွေလည်းရှိတယ်အဲ့လူတွေကိုကျမတို့ကူညီဖို့ထောက်ပံ့ဖို့အတွက်ဒီရမုံငွေရှာတဲ့ပွဲကိုလုပ်တာပါပေါ့နော်အချို့ကြတော့လေဂျာဘူးနာဝါကြီးရှိရဲ့ရှိတဲ့ခါကြတော့အဲ့လိုမြေးတယ်တော်တော်လေးကိုစိတ်ဝင်စားမြေးတယ်ပေါ့နော်သိဝင်စားမိတယ်အခုရောလက်ရှိဘလို့အခြေအနေရှိလဲလူရောဘလောက်ထိခံစားနေရလဲဘလောက်ထိဒုက္ခတွေရောက်နေကြလဲဆိုတော့ဒီအခုဒီမှာရောင်းလို့ရတဲ့ငွေတွေကအကုန်လုံးမပြန်ပြန်ပို့မှလာကျွန်တော်တို့ကလည်းဟုတ်ပါတယ်အကုန်လုံးပြီးတော့ကျွန်တော်တို့ဒီလုပ်နေတဲ့လူတွေအကုန်လုံးက volunteer တွေပေါ့နော်ဟိုကိုအချို့ဆိုလို့ရှိရင်မာ Friday ကျွန်တော်က3ရက်လောက်တာဟို Friday Saturday Sunday ဆို Friday မှာခွင်းရတယ်ခွင်းပြီးတော့အလိုလာပြီးတော့ဝိုင်းပူကြရပေါ့နော်အဲ့တော့သူတို့ကတော်တော်လေးအံ့ဩတယ်ဘာဆိုတော့ကျမတို့ကတကယ်ကိုအဲ့လို volunteer လုပ်ပြီးတော့မှအရန်ဟိုအင်အား site ထုတ်ပြီးရခါကြတော့ပေါ့နော်ကိုကမာဒီအတွက်ကိုကိုဒီလိုရမုံရှာနေတဲ့အတွက်ကြောင့်မို့လို့သူတို့ကအံ့ဩရဲ့အချို့ရလည်းအလူကြီးထဲ့ရွာတယ်အချို့တွေကလည်းဗမာအစားဆောင်မစားဘူးအစာကြီးမယ်ပေါ့နော်အစာကြီးမယ်ဆိုပြီးဝယ်တယ်ဥပမာပေါ့နော်ဟိုပြီးတော့10လိုးလောက်ဝယ်ရင်ကျမတို့40 50အဲ့လိုပြီးွားတာရှိရဲ့ဟို10ပဲကြားပါလားမဟုတ်ဘူးငါတို့ကဒီလိုဒီရမုံငွေရှာတာပေါ့နော်အရန်သဘောကျတယ်အဲ့ဒီအတွက်ကြောင့်မလို့လှူတာပါအဲ့လိုပြောပြီးတော့လှူပါတယ်လူတွေရှိရဲ့ပေါ့နော်ဆိုတော့ပွင့်နေလေကတော့ကျမတို့ကတော့အောင်းမြင်ပါတယ်တော်တော်လေးဟုတ်
ဒီမြန်မာအရေးနဲ့ပတ်သက်လို့ပေါ့နော်ဒီမြန်မာနိုင်ငံမှာဘာတွေဖြစ်နေရဲ့ဆိုတာကိုဟိုသိအောင်လုပ်နေကြရတဲ့မြန်မာရဲ့အများကြီးပဲပေါ့လေနိုင်ငံတကာမှာလည်းရှိနေတယ်ဆိုတော့အခုလိုမျိုးဒီမြန်မာအစားအသောက်နဲ့ဟိုမိတ်ဆက်ပြီးတော့သိအောင်လုပ်တာကပို့ပြီးတော့ထိရောက်တယ်လို့ရောထင်လားရှင့်
这包括了你有种的就啥了不能你有种的就啥的时候哦也没为啥了我这么你有种的啥吧的那么今天这么你今天不是留着这里啊姑娘你留着小年这么跟咱们那么几样的黑你这样的哎，如果你有送的六年家人嘛，起码如果发现我有啥当的，嗯，六起来是了。你上面在家人起码一点卡下哟，我爹妈不会对你们六起不呢？起码我是要买房子是不行的，印度老板六起来是了。而且嘛，就是你 Chinese New Year 对你 Asian community 啊，就是不会信的，是不要身上来个，不要来都不要来啥都不要，啥都不要给哦。啥到钱养你家的姐姐，所以就像我们嘛三级的不呢？所以你要的空啊，比如三级的，三级比如嘛爱培养你嘛，初跑级没跑，初跑级路先比的收入钱的三楼家没跑，二楼牛呢，先拿比如，就那个卡嘛，啊苦压个的压来压的，苦一种压的收入钱呢。这么多对这些 message 过啊差不多我妈妈好像跟你们几个有叫昂路比南街的路这么多钱买。
所以你们那个马来的现在跟阿娜等一下故事也当年教育过的但是马路都没有的你们那个 democracy 所以比较欧洲的年轻人们买的我本来应该马来的这些的在北港那边可能没有这么多的下比如来顾你的话所以你当年教了这些顾你的都是北港谁的那太耽误我不能没有表现的阿耀多的那咱们不比如嘛姑娘没有对呀那些。
阿耀多的说啊我们信用差别没有有的啊对那边没人不能嘛是要的是不行的我也差的我也没为的哎呀我也差的我阿比差的不能嘛我想的要的不是你的压力是咱们这么多国内国啊，路路表呀啦哩，阿哪啦，可能哪来的，如果话嘞，股票开了么好公司，大家么路，第六没有啊，差不嘛么好些，啊差路路也是也不算，我阿路也昂差没数不了嘛，这么路现在家呀。
好，所以苦路没有帮侬，爹妈路你呢，爹妈那个表了偏样路，我呀，路啊谁阿呢帮侬，姑娘你那里个。这个呗，第六个第二个是有效的。这个呗，太阳不西的路，不如没有表难那些。
啥个的呀？不呢？第，这马路下来也蒙的哈，不嘛感觉，哦，这边没钱，幺二没，这个六二的一平五，再也幺二没，四千二没，所以一月前呢，六开二十，这马路过来啊卡嘛嘞，这个一平是幺二，这马路过来，七七幺幺嘞，但无奈奈路。
Jackson's been at Dallas Mill, Yama, Yellow Nile, Progressive Yama Community, where Major Job Chibarishin. Kabananga is on my shanty jar and Yamari and Male, Major Jolue, Yamananga, a young lip chipo, Korai Bowen Kuni Mapchimis, Ray Yongi Jane, the Dunai Nepagani, Kuni Nijadri, and Yaji Shini Jabarishin, Chama Sumyamama.
UAC Senegal Radio Yomian Danzaropian, Facebook Samyanagani, Biola Nasin Tishunai Mari. VOA Myanmar on Facebook Samyana Lai Sa ga ro facebook.com/voabemis ဖြစ်ပါတယ
် VOA American တိုင်းရဲ့ American season တွေကိုထုတ်လွှင့်ပေးနေတာပါနောက်ထပ်အပတ်စဉ် season တစ်ခုဖြစ်တဲ့တက်တက်ရောင်သတင်းတော်ကိုတင်ဆက်ပေးပါမယ် American Pop ဆိုတော့ Taylor Swift ရဲ့ကမ္ဘာအောင်မြင်ဆုံးဖျော်ဖြေရေးခီးစဉ်ပတ်တန်းရုပ်ရှင်ကို Disney Plus Online ရုပ်သံလိုင်းမှာပြသတော့မှာပါဂျာမနီနိုင်ငံမှာကျင်းပနေတဲ့ဗာလင်ရုပ်ရှင်ပွဲတော်ဖွင့်ပွဲပါတော့ကမ္ဘာနိုင်ငံရေးကိုအလေးထားပြီးပြောသွားပါဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုသက်တမ်းအောင်သတင်းတော်မှာဗိုင်အေးသန္တကျော်ကတင်ဆက်ပေးထားပါတယ
် Welcome to the Eras Tour This has been the most extraordinary experience of my entire life
ကမ္ဘာမှာအမည်ဆုံး American Pop အဆိုတော် Taylor Swift ရဲ့ Eras Tour ဖြောင်းရည်ခီးစဉ်မှတ်တမ်းရုပ်ရှင်ကိုနောက်လာကစပြီးတော့ Disney Plus ရုပ်သံလိုင်းမှာပြသမှာဖြစ်ပါတယ်။ရုပ်တင်ရုပ်ရှင်မှာတော့မပါတဲ့တခြင်းငါးဘုတ်ကိုပါထည့်သွင်းပေးထားတယ်လို့ Walt Disney Company ကပြောပါတယ်။ Taylor Swift ရဲ့ Eras Tour ကို Disney Plus ရုပ်သံလိုင်းမှာမလ15ရက်နေ့ကစပြီးတော့ပြည်သံပြသမှာပါ။မနေ့ကရုံတင်ရုပ်ရှင်မှာမပါဝင်မင်းနဲ့အခုအစ်စ်ထည့်ထားပေးမယ့်တခြင်းငါးဘုတ်ထဲမှာတော့ acoustic guitar နဲ့ဖျော်ဖြေထားတဲ့ cardigan ဆိုတဲ့တခြင်းနဲ့ပါဝင်ပါတယ်။သူ့ရဲ့ဖျော်ဖြေခီးစဉ်ကိုမှတ်တမ်းရုပ်ရှင်ရိုက်ကူးထားပြီးတော့ရုံတင်ပြသတော့ရုံတင်ဝင်ငွေဒေါ်လာ262တန်းနီးပါးရရှိခဲ့တာပါ။ဒါဟာဂီတဖျော်ဖြေဝယ်အကြောင်းရုပ်ရှင်ကားသမိုင်းမှာဝင်ငွေအများဆုံးရတဲ့ဇာတ်ကားဖြစ်ပါတယ်။ သူရဲ့ဖြော်ပြရေးခင်းစဉ်ကစင်မီဂီတာဖြော်ပြရေးခင်းစဉ်နေနဲ့လေကဘာမှာအောင်မြင်ဆုံးဝင်ငွေအများဆုံးရတဲ့ဖြော်ပြရေးခင်းစဉ်ဖြစ်ပါ၏လက်မဲ့အယောင်ဝင်ငွေတွင်ဒေါ်လာတန်1000ကျော်ဝင်ငွေရှိနေပါ၏သူကပထမဆုံးထွက်တဲ့တချင်းကွေကတချင်းတွေကအစားအခုနောက်ဆုံးထွက်တဲ့တချင်းတစ်တွေအထိတချင်းမျိုးစုံတည်ဆူတာဖြစ်ပါ၏ဒီဖြော်ပြရေးခင်းစဉ်ကလည်းမပြီးဆုံးသေးပဲနဲ့တလောလေးကပဲဂျပန်နိုင်ငံမှာသွားဆိုခဲ့တာပါTaylor Swift ရဲ့အခုနောက်ဆုံးရထားတဲ့အောင်မြင်မှုအသစ်ကတော့ Grammy ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးတေးတပြားဆုထပ်ပြီးရရှိခဲ့လို့သူက Grammy သမိုင်းမှာသူ့ရဲ့အရင်ဘယ်သူမှမရဘူးတဲ့စရုတ်ထအချိန်မြောက်ဖြစ်တဲ့ဒီဆုကိုထပ်ရတာဖြစ်ပါတယ်။သူတယောက်တည်းအခုဆိုရင်အကောင်းဆုံးတေးတပြားဆု၄၀ရရှိထားပါတယ်ရှင်။ဂျာမနီနိုင်ငံမှာကျင်းပတဲ့84ကြိမ်မြောက်ဘာလင်ရုပ်ရှင်ပွဲတော်ဖွင့်ပွဲအခမ်းအနားမှာတော့နိုင်ငံရေးနဲ့အမှုပညာရောရှက်နေတာတွေ့ခဲ့ရတာပါ။ဖေဖော်ဝါရီ15ရက်နေ့မှာကျင်းပတဲ့ဖွင့်ပွဲမိန့်ခွန်းမှာပွဲတော်ဖြစ်မြောက်ရေးပူရဲညွန်ကြားရေးမှူးမယ်ရီယက်ရီဆန်ဘီကယူကရိန်းစစ်ပွဲ၊အီရန်၊ဆူဒန်နဲ့အရှေ့အလယ်ပိုင်းကစစ်ပွဲတွေပြည်ပခါတွေကိုမိမောင်းထုတ်ပြောကြားသွားပြီးတော့ဂျာမနီနိုင်ငံမှာလည်းဒီမိုကရေစီကိုချိန်ချောင်းနေတဲ့လက်ရာအစွန်းရောက်တွေရဲ့အန္တရာယ်တွေကိုသတိပေးသွားပါတယ်။
Berliner hat viel Platz für den Dialog der Menschen.
ဘာလင်ရဲ့ပွဲတော်မှာလူတွေနဲ့အမှုပညာကြားပြောဆိုညှိနှိုင်းလို့ရတာတွေအများကြီးရှိပါတယ်။ဒါမို့လည်းအမုန်းတွေအတွက်နေရာမရှိပါဘူး။အမုန်းတရားကရွှေပွဲလာတွေထဲမှာဖိတ်မထားပါဘူးလို့ဖွင့်ပွဲအခမ်းအနားမှာပြည်အသက်တွေကိုသူကပြောသွားပါတယ်။ဂျာမနီနိုင်ငံကနိုင်ငံရေးပါတီရွေးကောက်ခံအမတ်တွေနဲ့အတူလက်ရာဇွန်ရောက် Alternative for Germany AFD ပါတီက၅ဦးကိုလည်းဖွင့်ပွဲအခမ်းအနားတက်ရောက်ဖို့ဖိတ်ကြားထားခဲ့တာပါ။ဒါမဲ့ဂျာမနီနိုင်ငံကလူနည်းစုတွေကိုနိုင်ငံတွင်းကမောင်းထုတ်ဖို့အတွက် AFD ပါတီကလှုပ်ဝဲအစည်းအဝေးကျင်းပခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာတော့နိုင်ငံထဲမှာတော်တော်ဆူဆူလောင်လောင်ဖြစ်သွားခဲ့ရလို့ပွဲတော်မှာဖိတ်ကြားထားတာကိုပြန်ရုပ်ခဲ့ပါရင
် Wir stehen uns explizit gegen Diskriminierung und jeden Hass, jeglichen Hass, ob Antisemitismus.
တမရကခွဲခြားဆက်ဆံမှုတွေအမုန်းတရားတွေဘယ်ပုံစံကိုမဆိုအထူးဆန့်ကျင်ပါတယ်။ဂျူးမုန်းတရား၊မွတ်စလင်မုန်းတရားအကုန်ပါပါတယ်။ရွှေပြောင်းချေချာနေထိုင်သူတွေကို AFD လက်ရာဇွန်ပါတီကနိုင်ငံထဲကနေပြီးမောင်းထုတ်ဖို့ရည်ရွယ်နေတာကဘာလင်နဲ့ပွဲတော်အဖွဲ့တွေရောမိတ်ဆွေအတိုင်းဝိုင်းတွေကိုရောထိခိုက်စေပါတယ်။ကျမတို့ပွဲတော်မှာဒါမျိုးလုံးဝလက်မခံပါဘူးလို့ Director Reason Pick ကပြောသွားတာပါ84ကြိမ်မြောက်ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်ကိုတော့ February 15ရက်နေ့ဖွင့်ပွဲမှာ Director Tim Milan ရိုက်ကူးတဲ့ Small Things Like These ဆိုတဲ့ရုပ်ရှင်နဲ့စဖွင့်ပါတယ်ဒီရုပ်ရှင်ကကဘယ်လင်ရုပ်ရှင်ပွဲတော်ရဲ့အမြင့်ဆုံးစုရွှေဝန်းဝန်စုတွေရှင်ပြိုင်တဲ့ရုပ်ရှင်စကားကား20တကားတစ်ခုဖြစ်ပါတယ်84ကြိမ်မြောက်ဘယ်လင်ရုပ်ရှင်ပွဲတော်ဒိုင်းသူကြီးအဖွဲ့ကတော့ Black Panther နဲ့12 Years a Slave ရုပ်ရှင်ကားတွေကမင်းသမီးဖြစ်တဲ့ Mexican နဲ့ Kenya နယ်ပေါ်အဆက်မင်းသမီး Lupita Nyong'o ကဦးဆောင်ပါတယ်။သူကဘယ်လင်ရုပ်ရှင်ပွဲတော်ကိုအခုလိုမျိုးဦးဆောင်အကဲပြတ်ပေးရသူတွေထဲမှာပထမဦးဆုံးလူမဲဖြစ်ပါရဲ့ရှင
်။မအေးတန်တကျော်ကတက်တန်ရောင်တရင်တော်ကိုတင်ပြသွားခဲ့တာပါ။အခုကြံရှိနေတဲ့အချိန်မှာပရင်ချင်းချုပ်ကိုပြောပြပေးပါဦးမယ်။ရက်စင်နာဗယ်နီအချင်းထောင်ထဲမှာတည်ဆုံသွားခဲ့ပြီးတဲ့နောက်ရုရှားပေါ်ကနဦးတက်ခတ်ပိတ်ဆို့ထားမှုတွေရှိထားပေမဲ့ပိတ်ဆို့တက်ခတ်မှုအစ်စ်တွေထပ်မံချမှတ်ဖို့စဉ်းစားနေပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းလာနေမှာပြောလိုက်ပါတယ်။သမ္မတဘိုင်ဒန်ကအင်ဂျီရောမှာတင်းတောက်တွေကိုပြောခဲ့တာပါ။Navalny တိစောက်မှုအတွက်ရုရှားသမ္မတဗလာဒီမာပူတင်မှာတာဝန်ရှိတယ်လို့သမ္မတဘိုင်ဒန်ကဆိုပါတယ်။ကြုံခဲ့ရတဲ့ဖြစ်ရဟာပူတင်ရဲ့ရက်ဆက်ကြမ်းကြုတ်မှုအသက်တွေပဲဖြစ်ပါတယ်လို့လည်းသူကဆိုပါတယ်။ကျန်ရစ်သူဇနီးတဲ့ Yulia Navalnaya ကတော့သူခင်ပွဲရဲ့အလုပ်တွေကိုဆက်ပြီးလုပ်ကိုင်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံရဲ့လွတ်လပ်မှုအတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။သူနဲ့တူရပ်တည်ကြပါလို့လည်း Yulia ကခေါ်သံပေးလိုက်ပါတယ်။ဒီမှာခင်ဗျကဗလာဒီမာပူတင်ကတပ်ဖြတ်ခဲ့တာပါလို့လဲအွန်လိုင်းဗီဒီယိုမှာယူလီယာကစွပ်စွဲပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂ EU မှာတော့ဟန်ဂရီကလွဲပြီးအဖွဲ့ဝင်26နိုင်ငံတို့ကဂါဇာဒေသကစစ်ပွဲနဲ့ရာဖာမြို့ကိုတိုက်ခိုက်နေတာချက်ချင်းရကြဖို့ February 19ရက်တနင်္လာနေ့ကတောင်းဆိုလိုက်ကြောင်း EU နိုင်ငံကြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရက်ကပြောပါတယ်ခင်ဗျာ။တရင်ချုံချုံကတော့တလောက်ပါပဲဒီနေ့ဘုဒ္ဓမနဲ့အစည်းအဝေးထုတ်လို့ရမှုကမတ်သိန်းထိုက်ပါ UA America ရုပ်သံရဲ့မနက်ပိုင်းအစည်းအဝေးကိုရေဒီယိုကလည်းမနက်6နာရီကနေ9နာရီထိ line to meter 3249 line to meter 190ပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာကလည်းဖမ်းယူနိုင်ကြည့်ရှုနိုင်ပါတယ်တော်တော်ရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်